Welcome to the Voice of America in Burmese.
ဘာပြတ်တရရှိများဘေးအန်ကင်းကွာတဲ့မနေ့ခင်းဖြစ်ပါပြီညာ VOA အမေရိကန်တိုင်းရဲ့2024ခုနှစ်နိုဝင်ဘာ21ရက်ကြာသပတေးနေ့မနေ့ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ VOA ရဲ့ website Facebook YouTube စာမျက်နှာတွေပါတပြိုင်တည်းရှိနေပါပြီညာမနေ့6ရက်နေ့ခွန်နိုင်တီတိုက်တင်ဆက်မဲ့အခု VOA မနေ့ခင်းအစီအစဉ်ရဲ့အစီအစဉ်မှုဖြစ်ကျွန်တော်ငိမ့်ညာရေးကတာဝန်ယူသွားမှာပါ
နေတိုအဖွဲ့ဆိုင်ရာအမေရိကန်တပ်အမတ်ကြီးအဖြစ်သူ့ရဲ့တစ္ဆာခံမက်သရူးဝစ်တိတ်ကာကိုရွေးကောက်ခံသမ္မတထရန့်ကအဆုတ်ပြုတ်ထားပါတယ်။လေဗနန်ရဲ့အချုပ်အခြာအာဏာကိုထိပါတဲ့ဘဲအပြစ်ရဲ့သဘောတူညီချက်ကိုမစိုးလက်မခံနိုင်ဘူးလို့ Hezbollah အကြီးအကဲကပြောလိုက်ပါတယ်။မြန်မာစစ်တပ်ကိုလက်နက်နဲ့တခြားကိရိယာပစ္စည်းတွေညှိပညာတွေမပေးကြဖို့ဥရောပသမ္မဂ EU ကနိုဝင်ဘာလ20ရက်နေ့မှာကုလသမ္မဂကိုတောင်းဆိုလိုက်ပါတယ်။
အဲ့လိုနောက်ဆုံးရသတင်းတွေအပြင်မြမအရေးလုံခြုံရေးကောင်စီတကပိတ်စည်းဝေးတဲ့အကြောင်းသတင်းပေးပို့ချက်ကိုတင်ဆက်ဖို့ရှိပါတယ်။အဲ့နောက်ထိုင်းမှာရဲတပ်ဖွဲ့ရဲ့စစ်ဆေးမှုခံမဲ့ထွက်ပြေးတဲ့ကားတိမ်းမောက်လို့မြမခုနှစ်ဦးသေဆုံးတဲ့သတင်းကိုလည်းကြားပါမယ်။ဒါ့အပြင်အမေရိကန်ရွေးကောက်ပွဲအပြီးအကူပြောင်းကာလအကြောင်းပုံပြရုပ်သံနဲ့ရှင်းပြထားချက်အပါအဝင်စိတ်ဝင်စားဝယ်နိုင်ငံတကာသတင်းဆောင်မတွေကိုလည်းတင်ဆက်ပါမယ်။အဲ့ဒီအပြီးမှာတော့ Editor နဲ့ဆွေးနွေးခန်းဂျန်စီနဲ့အားကစားအစီအစဉ်စတဲ့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပါမယ်။ကိုရင်ဆုံးတော့ဒီကနေ့မနေ့ထိတ်တဲရောက်တဲ့တဲ့နေ့ကိုဥတမောင်တန်းကကြီးညာပေးပါအောင်ညာ
ညောင်းအတ္တန်တိတ်စီရင်မှာမိဖွဲ့နေတိုးဆိုင်ရာအမေရိကန်သံမှတ်ကြီးအဖြစ်သူ့ရဲ့တစ္ဆာကမက်သျူးဝစ်တိတ်ကိုရွေးကောက်ခံတပ်ဖွဲ့ဒေါ်နယ်ထရမ့်ကဗိုလ်ဒူးနေကအဆိုပြုလိုက်ပါတယ်နေတိုးဖွဲ့ကအမေရိကန်ထိုက်ဝင်ဝေပေါ်အားထားနေတာကိုထရမ့်ကဝေဖန်နေခဲ့တာကြားပါပြီနေတိုးမှာမိတွေနဲ့ဆက်ဆံရေးခိုင်မာအောင်မက်သျူးကလုတ်ပါလိမ့်မယ်ငင်းချိုင်းနဲ့တီချိန်ပေါ်ချင်းချောက်တာနဲ့ရင်ဆိုင်ရတဲ့အခါသူကအမေရိကန်ပထမမူကိုအကျင့်သုံးပါလိမ့်မယ်လို့ထရမ့်ကဆိုပါတယ်မက်သျူးကအားကြီးတဲ့စစ်သည်ဖြစ်ပြီးတစ္ဆာရှိမျိုးရှစ်တယောက်လည်းဖြစ်တဲ့အပြင်အမေရိကန်အကျိုးစီးပွားကိုရှေ့ရန်တင်ကာကွယ်မှာတည်ကြပါတယ်လို့ထရမ့်ကကြေညာချက်မှာပြောပါတယ်ထရမ့်ရဲ့ပထမသက်တမ်းလုံးကမက်သျူးကအရာကြီးရှေ့တဲ့ကျုပ်တာဝန်ကိုယူခဲ့ပါသေးတယ်ဥရောပမဟာမိတ်တွေကရမငွေလုံလုံလောက်လောက်မထည့်ဝင်ဘူးလို့သူယုံကြည်လို့ရှိရင်နေတို့အဖွဲ့ဝင်တွေပေါ်အကာအကွယ်ပေးမယ်ဆိုတဲ့အမကန်ချက်ကိုအမေရိကန်ကရက်မယ်လို့ထရမ့်က February လတုန်းကပြောခဲ့တာပါကျွန်တော်တို့ရဲ့မဟာမိတ်အဖွဲ့ခိုင်မာအားကောင်းမှုသူ့ရဲ့ခေါင်းဆောင်မှုကတော့ချက်ဖြစ်ပြီးထရမ့်နဲ့အလုပ်လုပ်ဖို့စောင့်စားနေပါတယ်လို့နေတို့ကြီးကမတ်ရစ်တီကပြောပါတယ်အမေရိကန်ပြည်ထောင်စုကကုလသမဂ္ဂလုံခြုံရေးကောင်စီမှဂါဇာအပြည့်အဝရေးအစိုးပြုချက်ကိုဗီဒီယိုအာဏာနဲ့ပယ်ချလိုက်ပါတယ်ဇာဂါရီလုတ်ပေးနဲ့ဂါဇာမှာအမြဲတမ်းအပြစ်ရရေးကိုတောင်းဆိုလိုက်ပြီးအစိုးပြဆုံးဖြတ်ချက်ဟာဟားမတ်ကိုတရင်အမပေးရရောက်နိုင်မယ်လို့ပြောပါတယ်။ဇာဂါလွတ်မြောက်ရေးမပါတဲ့အပြစ်ရရေးကိုမထောက်ခံဘူးလို့ညီနိုင်ပွဲတွေမှာပြောခဲ့တယ်လို့ဒါရှိခါစစ်အဆုံးသတ်ရေးဟာဇာဂါလွတ်မြောက်ရေးနဲ့အတူလာမယ်ဆိုတာကိုအရင်လုံခြုံရေးကောင်စီတောင်းဆိုချက်တွေမှာပြောထားပြီးဖြစ်ပါတယ်လို့ဂူလာသမကဆိုင်ရာဒုတိယတန်းမကြီးရောဘတ်ဝုဒ်ကပြောပါတယ်အစိုးပြဘူဂျန်ကိုရွေးကောက်ခံလုံခြုံရေးကောင်စီအဖွဲ့ဝင်10နိုင်ငံကရေးဆွဲခဲ့တာပါဒီမူဂျန်ကအန္တရာယ်များတဲ့သတင်းစကားမဟုတ်ပါဘူးဗီဒီယိုသုံးလိုက်တာကသာသူ့အစီအစဉ်အတိုင်းဆက်လုပ်နိုင်တယ်လို့အစ္စရေးကိုအန္တရာယ်များတဲ့သတင်းစကားပါလိုက်တာဖြစ်ပါတယ်လို့ကုလသမဂ္ဂဆိုင်ရာဒုတိယပါလက်စတိုင်းသံမကြီးမာဂျက်ဘန်မီယာကတုံ့ပြန်ပြောကြားပါတယ်ပါဝင်ပတ်သက်နေတဲ့အဖွဲ့အားလုံးကချက်ချင်းပါအကြောင်းချက်မှမတတ်မှတ်ဖဲအပြည့်ရဖို့ဆက်လက်ပြီးတော့မှချက်ချင်းပါအကြောင်းမှမတတ်မှတ်ဖဲဒဇာခန်တွေကိုလွတ်ဖို့ဘူဂျန်ကအဆိုပြုထားပါတယ်ရုရှားမြေပြင်တပ်တွေတက်လာတာကိုဟန့်နိုင်ဖို့မြေမြုံပိုင်းတွေယူကရိန်းကိုပို့ပေးမယ်လို့အမေရိကန်ကာဝေးဝန်ကြီးကဗိုလ်ဒူးနေမှာပြောလိုက်ပါတယ်အမေရိကန်ကပေးထားတဲ့တာဝန်ပြစ်ဒုံကြီးတွေကိုရုရှားနိုင်ငံတည်းပြစ်ခွင့်ယူကရိန်းကိုအမေရိကန်ကမကြမ်းမီရပိုင်းတွေပေးလိုက်ပြီးတဲ့နောက်အမေရိကန်ရဲ့ယူကရိန်းဆိုင်ရာမူဝါဒအပြောင်းလဲတွေမှာဒါဟာဒုတိယမူဝါဒအပြောင်းလဲဖြစ်ပါတယ်ရုရှားတပ်တွေရဲ့စစ်မြေပြင်နီပရီရဲ့အပြောင်းလဲကြောင့်ယူကရိန်းကိုအမေရိကန်မြေမြုပ်ပိုင်းတွေပို့ဖို့လိုအပ်လာခဲ့တယ်လို့ကာကွယ်ဝန်ကြီး Right Austin ကသူနဲ့ဒူလာဝနိုင်ငံကိုလိုက်သွားကြတဲ့သတင်းတောက်တွေကိုပြောပါတယ်။ရုရှားတပ်တွေတက်လာတာနှေးသွောင်းအောင်လုပ်ဖို့လိုအပ်နေပါတယ်လို့ Austin ကဆိုပါတယ်။ဒီမြေမြုပ်ပိုင်းတွေကိုယူကရိန်းအရက်သားတွေနေထိုင်ရာနဲ့ဝေးတဲ့နေရာတွေမှာပဲအသုံးပြုဖို့ယူကရိန်းကကတိစကားရရှိအောင်ကြိုးစားနေတယ်လို့အမေရိကန်တာဝန်ရှိသူတစ်ယောက်ကအင်ကာနဲ့နောက်ပိုင်းတုန်းကတော့ပြောကြပါတယ်။rocket ဒုံးကြီးစနစ်နဲ့လက်နက်ကြီးတွေတင်ကားပြည့်လက်နက်တွေအပါအဝင်နောက်ထပ်အမေရိကန်ဒေါ်လာ185သန်းတန်ဖိုးရှိလက်နက်ခရမ်းတွေကိုယူကရိန်းကိုပို့ပေးမယ်လို့အမေရိကန်ကဗိုလ်ဒူးနေမှာပဲပြောလိုက်ပါတယ်
မနက်ခင်းစီစဉ်တွေကို24နာရီထုံးလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam Jodu Channel 101ဒါမှမဟုတ်လေ Thai Com 6 Jodu Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။
ကြတာပရိမနဲ့ရုပ်သံသတင်းတွေကို VOA ရုပ်သံကဆက်လက်ကြေညာနေပါတယ်။မြန်မာစစ်တပ်ကိုလက်နက်နဲ့အခြားကိရိယာပစ္စည်းတွေနှီးပညာတွေမပေးကြဘို့ဥရောပသမ္မဂ EU ကနိုဝင်ဘာ20ရက်နေ့မှာကုလသမဂ္ဂကိုတောင်းဆိုလိုက်ပါတယ်။လူခွေရေးကောင်စီဆုံးဖြတ်ချက်55မြင်းဆောင်20မှာပြောထားတဲ့အတိုင်းလက်နက်ခရမ်းမီးကြောက်စစ်သုံးပစ္စည်းတွေတိုက်လေရင်စီထောက်လိုင်းရေးပစ္စည်းတွေနဲ့နှီးပညာတွေကိုမလွှဲပြောင်းမယောင်းချကြဘို့ EU ကတိုက်တွန်းလိုက်တာပါ။69ချိန်မြောက်အထွေထွေညီလာခံမှာလူခွင့်ရေးကိစ္စတွေကိုစဉ်းစားတဲ့တတိယကော်မတီအတွက်အဆိုပြုဆုံးဖြတ်ချက်ကိုတင်သွင်းရမှာ EU ကအခုလိုပြောခဲ့တာပါဒီဆုံးဖြတ်ချက်မူကြမ်းကိုပြင်ဆင်ရမှာအစ္စလမ်ပူပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကပူပေါင်းဆောင်ရွက်ခဲ့တာပါတိုင်းပြည်တော်အထူးသဖြင့်ရိုဟင်ဂျာမွတ်စလင်တွေနဲ့တခြားလူနည်းစုတွေပေါ်လူခွင့်ရေးချိုးဖောက်မတော်မတရားလုပ်နေတာတွေကို EU ကရှုတ်ချလိုက်ပါတယ်စစ်တပ်ကလေကြောင်းတိုက်ခိုက်တာအစုလိုက်ပြုံးလိုက်တတ်တာညှင်းပန်းနှိပ်စက်တာလိမ်မိုင်းဆိုင်ရာနဲ့လိန်ယူဆပွဲပြားမှုအခြေခံအကြမ်းဖက်တာစတဲ့မတရားအင်အားသုံးလုပ်နေတာတွေနဲ့ထင်းသလိုဖမ်းဆီးနေတာတွေအတွက်ရတမဲအေးချောင်းလဲ EU ကြေညာချက်မှာဖော်ပြထားပါတယ်အပြစ်ခရဆဲသဘောတူညီချက်မှာလက်ဘရွန်ရှိဟက်စလိုအဖွဲ့ပေါ်အစ်ရွေးကလွတ်လပ်စွာတိုက်ခိုက်ခွင့်ပါရမယ်လို့အစ်ရွေးကတောင်းဆိုလိုက်ပါတယ်ဒါပေမဲ့လက်ဘရွန်ရဲ့အချုပ်ချာအာဏာကိုထိပါတဲ့ဘဲအပြစ်ရသဘောတူညီချက်ကိုမဆိုလက်မခံနိုင်ဘူးလို့ဟက်စပိုလာအကြီးအကဲကတော့ဗိုလ်ထုနေမှာပဲပြောလိုက်ပါတယ်ဟက်စပိုလာရဲ့အနေကနေအစ်ရွေးနိုင်ငံသားတွေကိုကာကွယ်ပိုင်ခွင့်အရေးယူဆောင်ရွက်ပိုင်ခွင့်အစ်ရွေးစစ်တပ်မှာရှိတယ်လို့အစ်ရွေးကာကွယ်ဝန်ကြီးအစ်ရွေးကတ်စ်ကဆိုပါတယ်တကယ်လို့သဘောတူတာကိုချိုးပေါက်လာခဲ့ရင်လွတ်လပ်စွာအရေးယူဆောင်ရွက်ပိုင်ခွင့်သဘောတူညီချက်ထက်မှာပါရှိရပါမယ်လို့အစ်ရွေးနိုင်ငံရဲ့ဝန်ကြီးဂီဒီယွန်ဆာကဂျေရုဆလမ်တာတမန်တွေကိုပြောကြားပါတယ်လက်ဘရွန်အချုပ်အခြာအာဏာကိုထိမ့်သိမ့်ပြီးအစ်ရွေးကဝန်ကြီးသလိုဝင်လာတာအဆုံးသတ်ရမယ်လို့ကြိုတင်အသံတွေးထားတဲ့မိန့်ခွန်းမှာဟက်စ်ဘိုလာကောင်းဆောင်ကာဆမ်ကဗိုလ်ထုနေ့ကပြောပါတယ်အစ်ရွေးနဲ့လက်ဘရွန်ကြားသဘောတူညီချက်ရရှိအောင်စ조사နေတဲ့အမေရိကန်တာတမန်အမော့စ်ဟော့စတိုင်းကနေရကြသူခီးစဉ်ကိုဗိုလ်ထုနေကလက်ဆက်တက်လိုက်ပါတယ်တကယ်ခွင့်နှမ်းရှိနေပါတယ်လို့အင်္ဂါနေ့တုန်းကတော့သူကပြောပါတယ်ဒိမတ်ရေပြင်မှာရန်နားထားတဲ့တရုတ်သင်းမုတ်ကိုအနီးကစောင့်ကြည့်နေတယ်လို့ဒိမတ်စစ်တပ်ကဗိုလ်ထုနေမှာပြောလိုက်ပါတယ်ဘော်တစ်ပင်လယ်ပြင်မှာရေအောက်ဖိုင်ဘာအော့ပတစ်ဆက်သွယ်ရေးလိုင်းတွေအဖြတ်ခံရပြီးနေရအကြမှာဒိမတ်စစ်တပ်ကအခုလိုပြောလိုက်တာပါဒိမတ်နဲ့ဆွေရင်ကြားကာရကတ်ရေလက်ကြားမှာဒီပန်းအမှတ်3အမည်ရှိတရုတ်ကုန်တင်သင်္ဘောကဗိုလ်ထုနေမှာကြောက်ချက်ရန်နာထားပါတယ်။အဒီလိုတရုတ်သင်္ဘောအနီးရေပြင်မှာဗိမတ်ရေတပ်သင်္ဘောရှိနေတာကို X2 မှုစာမျက်နှာမှာဒိမတ်စစ်တပ်ကအတည်ပြုပြောကြပါတယ်။ဆွေဒင်နဲ့လစ်တိုးနီးယားကြားဆက်သွယ်ရေးကြိုးတင်းငွေတွေနေ့ကအဖြတ်ခံရပြီးဖင်လန်နဲ့ဂျာမနီကြားကြိုးကတော့တင်းလာနေ့မှာအဖြတ်ခံရပါတယ်။ခုလိုဖြစ်တာတွေကဆွေဒင်ရဲ့စီးပွားရေးဇုန်ထဲမှာဖြစ်ခဲ့တာမို့ဆွေဒင်ကစုံစမ်းစစ်ဆေးရေးကိုအင်္ဂါနေ့မှာစတင်လိုက်ပါတယ်။တဆိုင်ရာဥပဒေစည်းမျဉ်းတွေကိုတရုတ်သင်္ဘောတွေလိုက်နာကြရပါတယ်လို့တရုတ်ဆွေကပြောရေးဆိုခွင့်ရှိသူကတော့ဗိုလ်ထုနေမှာပြောပါတယ်။နိုင်ငံတကာအသိုက်အဝန်းနဲ့အတူပင်လယ်ရေအောက်အခြေခံအဆောက်အအုံတွေကာကွယ်ရေးကိုအရေးတကြီးအလေးထားကြောင်းတရုတ်ပြောရေးဆိုခွင့်ရှိသူကဆိုပါတယ်။ရုရှားကတော့ဒီကိစ္စမှာမပါဘူးလို့ဗိုလ်ထုနေမှာညင်းဆိုလိုက်ပါတယ်ခင်ဗျာ
။ကြတာပရင်းနဲ့မနဲ့ထိတ်တန်းသတင်းတွေကိုဥတ္တမောင်တန်ခါချင်ညာပေးကြတာပါ။အခုကဆက်လို့သတင်းပေးပို့ချက်သတင်းဆောင်ပါသုံးသက်ချက်နဲ့ပတ်စင်ကဏ္ဍတွေကိုစတိုက်တင်ဆက်သွားပါမယ်။ပထမဆုံးတော့မြမရေးသတင်းပေးပို့ချက်တစ်ခုနဲ့ဆက်တင်ပါမယ်။မြမစစ်ကောင်စီဘော်လုံခြုံရေးကောင်စီအနေနဲ့ထိထိရရအရေးယူနိုင်ရေးဆက်လက်ဖိအားပေးသွားမယ်လို့ကုလသမဂ္ဂဆိုင်ရာဗြိတိန်သံမကြီးဘာဘရာဝုဒ်ဘတ်ကလုံခြုံရေးကောင်စီမှာဗိုလ်ထုတွေကပြောလိုက်ပါတယ်။နယူးယောက်ကုလသမဂ္ဂဌာနချုပ်ကလုံခြုံရေးကောင်စီမှာမြမရေးတကပိတ်ဆွေးနွေးပွဲပြုလုပ်ခဲ့တာနဲ့ပတ်သက်လို့
Today the UK is convening this security council.
မြန်မာနိုင်ငံမှာလွန်ခဲ့တဲ့နှစ်လတာကာလအတွင်းအရက်သားတွေအပေါ်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုအမြင့်ဆုံးအဆင့်ရောက်နေပြီးမြန်မာပြည်သူတွေရင်ဆိုင်နေရတဲ့အခြေအနေဟာပိုပြီးဆိုးရွားလာနေတာကြောင့်လုံခြုံရေးကောင်စီအနေနဲ့တကပိတ်အစည်းအဝေးပြုလုပ်ရတာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာဗြိတိန်သံအမတ်ကြီးဘာဘရာဝူဒ်ဝတ်ကအစည်းအဝေးမတိုင်ခင်မှာသတင်းတောက်တွေကိုပြောသွားတာပ
ါ Our focus will be on the protection of civilians.
အစီအဝေးမှာကျမတို့အာယုံဆိုင်ဆွေးနွေးမှာကအရက်သားတွေကိုအခအကွဲပေးရဖြစ်ပါတယ်။
အောက်ဂုလကနေအော်တိုဘလနှလအတွင်းမြန်မာပြည်သူတွေအပေါ်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုဟာ2023ခုနှစ်ဖေဖော်ဝါရီလမှာအာဏာသိမ်းပြီးတဲ့နောက်အမြင့်ဆုံးအဆင့်ကိုရောက်ရှိခဲ့သလိုပြည်ကရက်နှစ်ကစပြီးတော့ဖောက်ခွဲရေးပစ္စည်းတွေမြေမြုပ်မိုင်းတွေနဲ့လက်နက်ကြီးကြီးတွေကိုစစ်တပ်ကပုံမှန်အသုံးပြုပြီးတော့ပြည်သူတွေကိုတိုက်ခိုက်ခဲ့ပါတယ်
ဒါပြင်ဒီလိုအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီကိုအပြင်းထန်ရှုံချကြောင်းပြည်ထောင်တာမတ်ကြီးကပြောပါတယ်စစ်ကောင်စီလက်အောက်မှာနိုင်ငံရဲ့လူဦးရေ3ပုံ2ပုံကျော်ဟာအသက်ရှင်ရပ်တည်ဖို့အတွက်လူသားချင်းစာနာမှုအကူအညီတွေလိုအပ်နေပြီးဒီအခြေအနေတွေအတွက်လည်းစစ်ကောင်စီမှာတာဝန်ရှိနေတယ်လို့သူကဆိုပါတယ
် The UN Development Program has warned that acute famine is imminent in Rakhine State.
ချစ်ခိုင်ပြည်နယ်မှာအငတ်ပေးကြုံတော့မယ်လို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ်ကတတိပေးထားပါတယ်။ဒါပေမဲ့လူသားချင်းစာနာမှုအကူအညီတွေကိုစစ်တပ်ကပိတ်ပင်ထားဆဲဖြစ်တယ်လို့ပြည်သူတွေအတွက်ကာကွယ်ဆေးတွေနဲ့ဆေးဖက်ဆိုင်ရာအထောက်အပံ့တွေအပါအဝင်အခြေခံဝန်ဆောင်မှုတွေကိုလည်းစစ်တပ်ကမပေးပါဘူး။ရှာလအနေနဲ့မြန်မာနိုင်ငံမှာကာလဝန်ရောက်ကပြန်ပွားမှုနဲ့အခြားကာကွယ်နိုင်တဲ့ရောဂါတွေကိုကုသခွင့်မရပဲတဲ့လူတွေတေချေနေရပါတယ်။ဒီဖြစ်ရပ်တွေကိုကြည့်ရင်စစ်တပ်မှာတာဝန်ရှိနေပါတယ်
ဒါအပြင်လုံခြုံရေးကောင်စီမှာမြမအရေးဆောင်ရွက်ချက်တွေပေါ်အဖွဲ့ဝင်တချို့ရဲ့တားမြစ်ဟန်တားမှုတွေကြောင့်အချိန်တွေနှောင့်နှေးကြန့်ကြာနေရတဲ့အခြေအနေကိုလည်းတာမတ်ကြီးဝူဒ်ဝတ်ကအခုလိုပြောပါတယ
် The time for council action is far overdue
မြမအရေးလုံခြုံရေးကောင်စီအနေနဲ့ကင်တွဲဆောင်ရွက်ဖို့အချိန်နှောင့်ကြနေပါတယ်သက်ဆိုင်ရာအဖွဲ့အစည်းအားလုံးအယက်သားတွေအပေါ်အကြမ်းဖက်မှုချက်ချင်းရပ်တန့်မှုနိုင်ငံတကာလူသားချင်းစာနာမှုဥပဒေတိုင်လိုက်နာဆောင်ရွက်ဖို့နဲ့မြန်မာစစ်တပ်အပေါ်လက်နက်နဲ့လောင်စာတွေထောက်ပတ်မှုချက်ချင်းရပ်တန့်ဖို့စရာတွေတိုက်တွန်းထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုစက်တင်ဘာလကတည်းကမိတ်ဆက်ထားပါတယ်
။အနည်းစုအဖွဲ့ဝင်နိုင်ငံတချို့ကိုပူးပေါင်းဆောင်ရွက်ဖို့စက်ပြီးဖိအားပေးသွားမယ်လို့လည်းတမ်မတ်ကြီးဝူဘော့ကဆိုပါတယ်။ဒီတိုင်နိုင်ငံကဥဆောင်ရေးဆွဲတဲ့ဒီဆုံးဖြတ်ချက်မူကြမ်းမှာမြမရေးအာဆီယံဘုံသဘောတူညီချက်၅ချက်ကိုအပြည့်အဝအကောင့်တယ်ဖော်ဖို့ဆက်လက်တောင်းဆိုထားပါတယ်။လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုတိုးမြင့်ပေးဖို့အချက်ကိုလုံခြုံရေးကောင်စီအဖွဲ့ဝင်အများစုကထောက်ခံထားတယ်လို့အာဆီယံအဖွဲ့ကြီးကိုယ်တိုင်ကလည်းမြမစစ်တပ်အနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့တောင်းဆိုထားတာကိုတမ်မတ်ကြီးဝူဝတ်ကပြောကြားသွားပါတယ်။အဖွဲ့ဝင်15နိုင်ငံပါဝင်တဲ့လုံခြုံရေးကောင်စီရဲ့မြမအရေးတကပိတ်ဆွေးနွေးပွဲကိုမြမဆိုင်ရာအာဆီယံအထူးတန်တမန်ကစ်တီကွန်နဲ့ကုလသမဂ္ဂအထွေထွေချုပ်ရဲ့မြမနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဂျူလီဘီရှော့ပ်တို့တက်ရောက်ပြီးအစီအခံတင်ပြခဲ့ကြပါတယ်။အစည်းအဝေးမတိုင်ခင်ပြည်ထောင်တာမတ်ကြီးနဲ့အတူသတင်းထောက်တွေနဲ့တွေ့ဆုံခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြမတာမတ်ကြီးဦးကျော်မိုးထွန်းကလည်းမြန်မာစစ်ကောင်စီပေါ်လုံခြုံရေးကောင်စီဘက်ကထိထိရောက်ရောက်အရေးယူဖို့ပြက်ကွက်နေတာကြောင့်အပြစ်မဲ့ပြည်သူတွေရဲ့အသက်တွေပေးဆက်နေရတယ်လို့တိုင်းပြည်အနာဂတ်အတွက်ဘေးကင်းလုံခြုံရေးဆိုတာကလည်းပျောက်ဆုံးနေကြောင်းသတိပေးပြောကြားခဲ့ပါတယ်
။ Lack of effective action from the UN especially the UN Security Council continues
အထူးသဖြင့်ကုလသမဂ္ဂလုံခြုံရေးကောင်စီဘက်ကထိရောက်တဲ့အရေးယူဆောင်ရွက်မှုလက်ရှိအချိန်ထိမရှိသေးပါဘူး။မြန်မာနိုင်ငံရဲ့အကျက်တဲအပေါ်နိုင်ငံတကာရဲ့အာဝန်ဆိုင်မှုလုံလောက်မှုမရှိဘူးဆိုတာဆက်ပြီးတော့ပြနေစေဖြစ်ပါတယ်။ဒါအပြင်ကုလသမဂ္ဂစနစ်အတွင်းညီညွတ်မှုမရှိတာဟာလည်းအဓိကပြဿနာဖြစ်နေပါတယ
်။ဒါအပြင်စစ်ကောင်စီအနေနဲ့နိုင်ငံတကာရာဇဝတ်မှုတွေကိုကျူးလွန်နိုင်ရေးနိုင်ငံတချို့ရဲ့ပံ့ပိုးကူညီမှုတွေရှိနေကြောင်းလည်းတာမတ်ကြီးကအခုလိုပြောသွားပါတယ်
။ The hunter can commit these heinous crimes clearly with direct or indirect supportof some corners of the international community
စစ်ကောင်စီအနေနဲ့ဒီလောက်ကြီးလေးတဲ့ရာဇဝတ်မှုတွေကိုကျူးလွန်နိုင်တာဟာနိုင်ငံတကာအတိုင်းအတာမှာရှိတဲ့နိုင်ငံတချို့ရဲ့ဓာတ်ရိုက်ဒါမှမဟုတ်တဝက်ပြီးတော့ပံ့ပိုးနေတဲ့အကူအညီတွေကြောင့်ဖြစ်ပါတယ်။ဒါကြောင့်စစ်ကောင်စီကိုဆက်လက်နဲ့ပစ္စည်းတွေလေရင်စီနဲ့ငွေကြေးထောက်ပံ့တာတွေကိုချက်ချင်းရပ်တန့်ဖို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့နိုင်ငံတကာအတိုင်းအတာကိုကျွန်တော်တို့တောင်းဆိုပါတယ်
စစ်ကောင်စီရဲ့ထုတ်ပြန်ချက်တွေမှာအမြဲထည့်သွင်းဖော်ပြလို့ရှိတဲ့တရုတ်ကထောက်ခံထားတယ်ဆိုတဲ့ရွေးကောက်ပွဲကျင်းပမယ့်ကိစ္စနဲ့ပတ်သက်လို့လည်းမြန်မာပြည်သူတွေကလုံးဝလက်မခံကြောင်းတာမတ်ကြီးဦးကျော်မိုးထွန်းကပြောပါတယ
် Regarding the Hunter's plan Shen election clearly
စစ်ကောင်စီပြင်ဆင်နေတဲ့အတူအောင်ရွေးကောက်ပွဲနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းပြောချင်တာကစစ်ကောင်စီအနေနဲ့ရွေးကောက်ပွဲကျင်းပဖို့တရားဝင်အခွင့်အာဏာလုံးဝမရှိပါဘူးနောက်ပြီးတော့စစ်ကောင်စီစီစဉ်ပေးမဲ့ဘလို့ရွေးကောက်ပွဲမဆိုလွတ်လပ်မြတ်တမှုတရားမြတ်တမှုရှိမှာမဟုတ်ပါဘူ
းတွစ်ဆုံဆွေးနွေးရေးနဲ့ပတ်သက်ရင်မြန်မာနိုင်ငံရဲ့အနာဂတ်နိုင်ငံရေးမှာစစ်တပ်မပါဝင်ဘူးဆိုတာသိကြဖို့လိုကြောင်းတာမတ်ကြီးဦးကျော်မိုးထွန်းကသတင်းတောက်တွေရဲ့အမေကိုအခုလိုဖြေဆိုသွားပါတယ
် Our position is very clear. We never reject the dialogue. But
ကျွန်တော်ရဲ့ယက်ဒီချက်ကအရင်ရှင်းပါလေတွေ့ဆုံဆွေးနွေးရေးကိုကျွန်တော်တို့ဘယ်တော့မှညှင်းပယ်ခဲ့တာမရှိပါဘူးဒါပေမဲ့2010နဲ့2015ခုနှစ်တွေမှာလို့နိုင်ငံရေးမှာစစ်တပ်ပါဝင်နေတဲ့အခြေအနေမျိုးထပ်တလဲလဲမပြုတ်လုံမိဖို့လိုအပ်ပါတယ်ကျွန်တော်တို့အမှန်တကယ်မြင်လို့တာကအနာဂတ်မြန်မာနိုင်ငံရေးမှာစစ်တပ်ပါဝင်မှာမဟုတ်ဘူးဆိုတဲ့အချက်ကိုတေချာစေဖို့လှုပ်ဆောင်ရမှာဖြစ်ပါတယ
်မတ်အင်ဂျင်နိုင်တင်ပြခဲ့တာပါဗျာ VOE ကအခုထုတ်လင်းချက်တွေနဲ့ပတ်သက်ပြီးမိမိရဲ့သဘောထားအမြင်တွေကို VOE Burmese Facebook နဲ့ YouTube ကတိုက်ရိုက်ထုတ်လင်းချက်တွေမှာမှတ်ချက်ပြုကြဖို့လည်းဖိတ်ခေါ်ပါတယ်ဗျာအခုတော့ထိုင်းနိုင်ငံရောက်မြန်မာရဲ့အခြေအနေတစ်ချက်ကြည့်အောင်ပါဗျာနိုဝင်ဘာ19ရက်ညပိုင်း17နာရီကျော်ချိန်နောက်မှာမြန်မာလုပ်သား9ဦးကိုတင်ဆောင်လာတဲ့ Pickup Car တစ်စီးကိုနကွန်ပတုံခိုင်ဘန်လန်မြို့နယ်ထဲမှာရဲကစစ်ဆေးဖို့တားဆီးရမှာအဲ့ကမောင်းပြတဲ့အတွက်လမ်းဘေးတက်တိုင်ကိုဝင်တိုက်ပြီးမြန်မာ9ဦးသေဆုံးခဲ့ရပါတယ်။ထိုင်းနိုင်ငံကနေ VOA သတင်းတောက်မတ်အေးမှသတင်းပေးပို့ထားပါတယ်ဗျာ
။ထိုင်းနိုင်ငံနကွန်ပတုံခိုင်ဘန်လန်မြို့နယ်ထဲမှာမြန်မာလူသမား9ဦးကိုတင်ဆောင်လာတဲ့ပစ်ကတ်ကားတစ်စီးဟာစစ်ဆေးရေးဂိတ်ကစစ်ဆေးတာကိုမခံဘဲမောင်းပြခဲ့တာပါ။ဒီလိုမောင်းပြခဲ့ပြီးတဲ့နောက်ကားကဓာတ်တံကိုဝင်တိုက်ခဲ့တာကြောင့်မြန်မာ9ဦးသေဆုံးခဲ့တယ်ဆိုပြီးအလုသမားရေးလှုပ်ရှားသူဦးမိုးကျိုးက VOA ကိုပြောပါတယ်
။နိုဘာလ19ရက်နေ့ည17နာရီခွဲလောက်တုန်းကထိုင်းနိုင်ငံလေပိုင်းနခွန်ပထုံခရိုင်ဒီပန်းလန်မြို့နယ်ဧရိယာထဲမှာဒီအစ်စစ်စုတန်ကားတစ်စီးပေါ့လုံခြုံရေးအဖွဲ့ကဒီတားဆီးစစ်ဆေးတာကိုအစ်စစ်ဆေးမကံမဲ့မောင်းပြေးတာမောင်းပြေးတဲ့အခါကျတော့ဂလန်ဘီဓာတ်တံနဲ့ဝင်တိုက်ပြော့အဆုံးပါတယ်အဲ့မှာဆုံးတာတေဆုံးသူက9ယောက်ရှိတယ်။သူတို့နဲ့သက်ဆိုင်တဲ့မိသားစုတွေကိုနဲ့ပတ်သက်ပြီးတော့အခုချိန်ကြီးတော့ဘယ်သူမှလာရောက်ဆက်သွယ်ခြင်းမရှိသေးဘူး။ကယ်ဆယ်ရေးအဖွဲ့တွေကတော့ကယ်ဆယ်ရေးအဖွဲ့တွေတောင်းဝေတရားတာပဲတုတ်ပေးတာပေါ့နော်။စေယုံပို့ဆောင်တာတို့ပေါ့ရှိတယ်။အဲ့တော့ဟိုဘာပဲဖြစ်တိုင်းနိုင်ငံတွေကိုတရားမဝင်နေစားဖြတ်ကျော်ဝင်ရောက်သူတွေဖြစ်တဲ့တော့ကြော်ကြီးတွေနဲ့လာကြီးတွေရပိုင်မှာမရှိဘူး။
တေဆုံးသူတွေနဲ့အတူအုတ်ခွက်ပကံနေအဝတ်စားတွေပါလာတဲ့အတွက်တေဆုံးသူမြန်မာတွေဟာတနေရာကနေတနေရာကိုရွှေ့ပြောင်းဖို့လာကြသူတွေလို့ယူဆဝယ်ရှိနေပါတယ်ဒီလိုဖြစ်ရမျိုးတွေမကြာခဏကြုံနေရတယ်လို့လည်းအလုသမားရေးလှုပ်ရှားသူဦးရဲမင်းကလည်းပြောပါတယ
်မတရားမဝင်လမ်းကြောင်းတွေကနေဖြတ်ပြီးတော့ခိုးဝင်လာတဲ့သူတွေမှန်တယ်မြအဲမကြာခဏကြုံနေရတာပေါ့နော်ဒီရင်တိုင်းမှုဖြစ်တဲ့ကားထဲမှာအလုံးပိတ်ပြီးတော့အသက်ရှူချက်ပြီးတော့တည်တယ်ကားအလုံးပိတ်နေတည်တယ်အဲလိုမျိုးအဲပြီးတော့တချို့ဆိုရင်အသက်ရှူချက်ပြီးတော့တည်တယ်ကားသမားကယ်ဒီသမားလမ်းမှာပဲကားတော်လမ်းထဲမှာပဲလောင်းနေပစ်ချထားခဲ့တယ်အဲဒီလိုဖြစ်စင်နေပေါ့နော်ပြီးတော့ဒီထိုင်းရတားတဲ့ခါမှာရက်မပေးဘဲနဲ့မောင်းပြေးတယ်ဟိုက်ဝေးလမ်းမှာယူမှာပြီးတော့အဲကားမှောက်ပြီးတော့အကုန်လုံးတေးကြတယ်ပေါ့နော်ဒါမျိုးတွေကမချာခဏဆိုလိုဖြစ်နေတာပေါ့
အခုလိုမျိုးတေဆုံးမှုတွေကတော့2024နှစ်ဆကစပြီးဖြစ်ပွားခဲ့တယ်လို့အခုလိုမျိုးဖြစ်ရမျိုးနဲ့တေဆုံးသူ30နီးပါးအထိရှိနေပြီလို့လည်းဦးမိုးကျိုးကပြောပါတယ
်အဲ့တော့ပြောမယ်ဆိုတော့ထိုင်းနိုင်ငံမှာ2024ခုနှစ်အတွင်းမှာဒီတေဆုံးမှုနဲ့ဆိုရင်မြန်မာ30လောက်ရှိသွားပြီ။ကြီးခဲ့တဲ့အတိုင်းရသူ90လောက်ရှိတယ်။
တေဆုံးသူတွေထဲမှာမြန်မာပြည်ကနေနိုင်ငံရေးလှုပ်ရှားမှုတွေနဲ့စီရီယံလှုပ်လာသူတွေပါတယ်လို့လည်းသိရပေမဲ့သူတို့ဟာဘယ်သူတွေဖြစ်တယ်ဆိုတာကိုတော့တိကျတဲ့သတင်းချက်လက်တွေတော့မရသေးပါဘူးရှင်
။မအေးမှသတင်းပေးပို့ခဲ့တာပါဗျာ။အခုတော့အမေရိကန်ရွေးကောက်ပွဲနောက်ဆက်တွဲအာနာအလွှဲပြောင်းကာလအကြောင်းရှင်းပြကြားထားချက်တစ်ခုကိုတင်ဆက်ချင်ပါတယ်။ယူကောက်ပွဲမှာဒေါ်နယ်ထရန့်အနိုင်ရသွားပေမဲ့သမရယာရူစတင်တာဝန်ယူဖို့ကြားမှာရသရပတ်စတပတ်နီးပါးဆောင်းအောင်ဖြစ်ပြီးတော့အစိုးရတတိယပြင်ဆင်ဖွဲ့စည်းဖို့အချိန်က86ရက်ရပါတယ်။အကူပြောင်းကာလပြင်ဆင်လွှတ်ဆောင်မှုတွေအကြောင်းကိုတော့ VOA ပုတ်ပြရုပ်သံမှာမတ်အီတနာကျော်ကရှင်းပြထားပါတယ်ညာ
။နိုဝင်ဘာလ5ရက်နေ့ရွေးကောက်ပွဲမှာဒေါ်နယ်ထရန့်အနိုင်ရသွားပြီလို့ကြေညာခဲ့ပြီဖြစ်လို့သူဟာရာဇဝတ်နှစ်တစ်ခုကျော်အတွင်းမှာစက်တိုက်မဟုတ်တဲ့သမရသက်တမ်းတွေအတွက်ရွေးချယ်ခံရတဲ့ပထမဆုံးသူဖြစ်လာပါတယ်။ဒါမဲ့သမရသက်ကဂရီးသစ္စာပြုပြီးတော့တာဝန်ဆယူမဲ့ကျန်းသစ္စာကျင်းစုပွဲကိုတော့ဇန်နဝါရီ20ရက်နေ့အထိအဆောင်ရအောင်မှာပါ။ဂျားကရက်ပေါင်း86ရက်ဆိုတာကြားရထင်ရပါမယ်။အစိုးရအာဏာလွှဲပြောင်းရေးအတွက်လှုပ်ရှားတွေကအများကြီးဖြစ်ပါတယ်။လောက်ထုံးလုံးနေနဲ့ပြောရရင်သမရကိုရွေးကောက်ပွဲနဲ့ရလက်နဲ့ရွေးချယ်တာမဟုတ်ပါဘူး။အဲ့ဒီစာမဲရလက်ကိုကြည့်ပြော်ဘယ်သူကမဲဆန္ဒရှင်ကိုယ်စားလှယ်တွေဖြစ်မလဲဆိုတာကိုဆုံးဖြတ်တာပါ။ပြည်내တိုင်းကမဲဆန္ဒရှင်ကိုယ်စားလှယ်တွေကဒီဇင်ဘာ18ရက်နေ့မတိုင်ခင်စုဝေးပြီးတော့သမရအတွေ့တရားဝင်မဲပေးကြရပါတယ်။ဒါပေမဲ့အဲ့ဒီအတော်အတွင်းမှာအနာလွှဲပြောင်းရေးလုပ်ငန်းတွေဆောက်လို့ရအောင်ရွေးကောက်ပွဲအနိုင်ရသူကို GSA အထွေထွေဝန်ဆောင်မှုဆိုင်ရာစီမံအုပ်ချုပ်ရေးအဖွဲ့ကတက်မှတ်ပေးပါတယ်။တကယ်တမ်းတော့ရွေးကောက်ပွဲမကျင်းပခင်ကတည်းကအနာလွှဲပြောင်းရေးအတွက်အစိတ်ပိုင်းတော်တော်များများကိုစီစဉ်ထားပြီးဖြစ်ပါတယ်။ ရာထူးကနှုတ်ထွက်တော်မဲ့သမရာက6လအလိုကလေးကအိမ်ပြီးတော့အာဏာလွှဲပြောင်းရင်ညှိနှိုင်းမှုကောင်စီကိုဖွဲ့စည်းထားပြီးဖြစ်ပါလိမ့်။ဒီကောင်စီကဖက်ဒရယ်အာဏာလွှဲပြောင်းရင်ညှိနှိုင်းမှုနဲ့အစိုးရအဖွဲ့အစည်းအသီးသီးကိုကြီးကြပ်ညွှန်ကြားပေးတာပါ။ပါတီနှစ်ဖက်လုံးရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့တွေကလည်းကိုယ်စလဲရွေးချယ်တဲ့ပါတီညီလာခံတွေပြီးတဲ့အခါမှာသူတို့ကိုယ်ပိုင်အာဏာလွှဲပြောင်းရေးအဖွဲ့တွေကိုခန့်အပ်ထားပြီးဖြစ်ပါတယ်။ဒီအချိန်မှာတော့ပါတီသမရလောင်းတွေဟာအစိုးရစီကနေရွေးကောက်ပွဲမတိုင်ခင်အသုံးပြုဖို့ရုံးငန်းနေရာနဲ့အထောက်ပံ့ပြီးတော့ထောက်လိုင်းရဲ့တည်င်းအချက်လက်တချို့တဝက်လည်းစရပါပြီ။သမရနေရာအတွက်ရွေးခံရပြီဆိုရင်တော့ထောက်လိုင်းရဲ့တည်င်းအပြေအဝရရှိတာဖြစ်ပါတယ်။ရွေးကောက်ပွဲပြီးသွားရင်တော့ရွေးချယ်ခံသမရလောင်းနဲ့ဒုသမရလောင်းတွေက GSA အထွေထွေဝန်ဆောင်မှုဆိုင်ရာစီမံအုပ်ချုပ်ရေးအဖွဲ့အစည်းကရုံးငန်းနေရာနဲ့ပံ့ပိုးဝန်ဆောင်မှုတွေရပါတယ်။ဒါတွေကကျန်းသစ္စာကျင်းစုပြီးတော့ရက်60အထိဆက်ရသေးတာပါ။ဒီကြားကာလရုံးအဖွဲ့ကအစိုးရအသစ်အရေးကြီးယာတုနေရာတွေအတွက်ခံထားမဲ့သူရှာဖွေခံထားရေးကိစ္စတွေအတွက် OBN ဝန်ထမ်းရေးရာစီမံခန့်ခွဲမှုရုံးလိုဌာနတွေနဲ့ညှိနှိုင်းရပါတယ်။ဒါမဲ့အာနာလွှဲပြောင်းရေးအချိန်စရာက2009နှစ်ရွေးကောက်ပွဲရလဒ်ကိုဖလော်ရီဒါပြည်နယ်မှာပြန်ရည်တွဲရတာမျိုးလို့ဒါမှမဟုတ်2020ရွေးကောက်ပွဲရလဒ်ကိုထရမ့်ကစိန်ခေါ်ခဲ့တာမျိုးလို့ငြင်းပွားမှုတွေကြောင့်ပြောင်းလဲနိုင်ပါတယ်။2021ခုနှစ်ဇန်နဝါရီလ6ရက်နေ့မှာကိုယ်စလဲမဲအရေးအတွက်ကိုအတည်ပြုပြီးတော့အနိုင်ရရှိသူကိုတရားဝင်ကြေညာဖို့လွှတ်တော်အသစ်စီဝေဝဲကျင်းပတာကိုဆန္ဒပြသူတွေလွှတ်တော်ရဲ့ဝင်တောင်းခြင်းပြီးတော့နှောက်ယှက်ဖို့လုပ်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။ဒါမဲ့လေအချုံးဝင်ဆုံးအာဏာလွှဲပြောင်းမှုဆိုတာတော့မှတော်တော်ခက်ခဲတဲ့တာဝန်ကြီးဖြစ်ပါလိမ့်။2020ပြည်နှစ်မှာဂျိုးဘိုင်ဒန်အစိုးရတက်ကအထက်လွှတ်တော်အစိုးရရေးရာကော်မတီနဲ့အောက်လွှတ်တော်အစိုးရပြုပြင်ရေးကော်မတီတို့ကထုတ်ဝေထားတဲ့အစိုးရမူဝါဒယာတုနေရာများခန့်အပ်ရေး Plan Book နေလည်ရာအစိုးရယာတု8000နီးပါးကိုခန့်ရတာဖြစ်ပါလိမ့်။အဲ့ဒီထဲက4000ကျော်ကနိုင်ငံရေးယာတုခန့်အပ်မှုတွေဖြစ်တာပါ။ယာတုနေရာတော်တော်များများကအစိုးရလှုပ်ဝက်အကြောင်းအရာတွေပေးတည်ရမယ့်သူတွေဖြစ်လို့တင်းချနောက်ကျောင်းရာဆိုရင်စစ်စစ်ရပြီးတော့ယာရုနေရာ1000လောက်ကတော့အထက်လွှတ်တော်ရဲ့အတည်ပြုချက်လိုအပ်ပါတယ်။ဒါဟာအချိန်ယူရတဲ့လုပ်ငန်းစဉ်တစ်ခုဖြစ်တဲ့အတွက်ကြောင့်မလို့ဘိုင်ဒန်ကျန်းသစ္စာကျင်းဆိုပြီးတော့ခုနှစ်လအကြာမှာတော့မှအဓိကကျတဲ့မျိုးသားလုံခြုံရေးယာရုတွေ3ပုံ2ပုံလောက်အတည်မပြုရသေးပါဘူး။အာဏာအလွှဲပြောင်းကာလမှာတိုင်းပြည်ကိုလည်းဆက်ပြီးတော့စီမံအုပ်ချုပ်လက်ပတ်ရသေးတာပါ။ယာရုကနှုတ်ထွက်တော်မဲ့သမရကခြေစွန့်ပဲကာလရောက်ပြီလို့ပြောကြပါတယ်။သူရဲ့လွှမ်းမိုးမှုနဲ့အာဏာကျလာခြင်းဖြစ်ပေမဲ့လည်းသူတို့ကနောက်ကျောင်းတွေစိုးရိမ်စရာမလိုဘဲနဲ့ပြည်ထောင်ကင်းလွတ်ခွင့်ပေးတာမျိုးလိုမျိုးသူတို့လှုပ်ချင်တာကိုလည်းရဲရဲတင်းတင်းလုပ်နိုင်ခြင်းဖြစ်ပါတယ်။ပြောရမယ်ဆိုရင် George H.W. Bush ကကာကွယ်ရေးဝန်ကြီးဟောင်း Caspar Weinberg ကပါဝင် Iran Contra အရှုပ်တော်ပေါ်မှာပါဝင်ပတ်သက်ခဲ့တဲ့အရာရှိ6ယောက်ကိုလွန်ကျင်းချမ်းသာခွင့်ပေးခဲ့ပါတယ်။အနာလွဲပြောင်းရေးထုံးတဲ့နေရာမှာအထင်ရှားဆုံးကတော့နောက်ဆုံးတစ်ခုပါ။သမရရော်နယ်ရီဂန်လက်ထက်ကစပြီးတော့သမရတွေဟာသူတို့နောက်ယာတုဆက်ခံမဲ့သူကိုစားတဆောင်ရေးပြီးဟိုဘယ်ရုံးငန်းကဇပွဲပေါ်မှာခြံထားခဲ့ရကြပါလိမ့်။1993ခုနှစ်မှာ George H.W. Bush က Bill Clinton ကိုရေးထားခဲ့တဲ့စာထဲမှာတော့ခင်ဗျားဒီမှာပျော်ရွှင်မယ်လို့ကျွန်တော်ဆုတောင်းပါတယ်။ကျွန်တော်ကတချို့သမရတွေပြောသလိုမျိုးအထီးကျန်တဲ့ခံစားချက်မျိုးလုံးဝမရခဲ့ပါဘူး။ခင်ဗျားအတွက်စိတ်ရောကိုယ်ပါအားပေးနေပါတယ်ကံကောင်းပါစေလို့ရေးထားခဲ့ပါတယ်ရှင
်ခုလိုပုံပြရုပ်သံနဲ့ရှင်းပြချက်တွေအပါအဝင် VOA ရဲ့စီစဉ်တွေကို VOA website burmese.voanews.com နဲ့ VOA Facebook YouTube Social Media စာမျက်နှာတွေမှာပုံမှန်တင်ဆက်ပေးနေပါတယ်ခင်ဗျာအခုတော့စိတ်ဝင်စားပွဲနိုင်ငံတကာသတင်းဆောင်ပါတပုတ်နဲ့ဆက်ချင်ပါတယ်အဇာဘိုင်ဂျန်မှာကျင်းပနေတဲ့ COP29 လို့ခေါ်တဲ့29ကြိမ်မြောက်ကုလသမဂ္ဂဥရုယာသီဆိုင်ရာဆွေးနွေးပွဲမှာရာသီဥတုအရေးထက်ဝင်ငွေနဲ့ပတ်သက်လို့တိုးတက်မှုမရှိတဲ့အတွက်မချစ်မရဲဖြစ်နေကြပါတယ်။ဖလောင်ရင်ဓာတ်ငွေထုတ်လွှတ်မှုလျှော့ချပြီးကမ္ဘာလုံးဆိုင်ရာပူနွေးမှုကိုကန့်သတ်နိုင်မှုအတွက်ဒါကအရေးကြီးတဲ့အဆင့်ဖြစ်ပါတယ်။ Henry Richwell ပြဖို့ထားတဲ့သတင်းဆောင်မကိုတော့ဥတမောင်တန်းကပြောပြပါမယ်ခင်ဗျာ
။ COP29 ခေါ်29ကြိမ်မြောက်ကုလသမဂ္ဂဥရုယာသီဆိုင်ရာဆွေးနွေးပွဲမှာဥရုယာသီထက်ဝင်ငွေကိစ္စကအဓိကဖြစ်နေပါတယ်။စီရတဲ့တိုင်းပြည်တွေဥရုယာသီပြတ်တဲ့တန်းခနိုင်အောင်နဲ့ရုပ်ကျွင်းအောင်စားကနေပြောင်းနိုင်အောင်ဘသူတွေကပြေးကြပါမလဲဖွံ့ဖြိုးဆဲနိုင်ငံတွေရဲ့ညီနိုင်ရေးအဖွဲ့သဘာဝတိဘိုလီးဗီးယားနိုင်ငံကိုယ်စားလှယ်ဒေဂရိုဘလန်ဆာကအခုပြောပါတယ
် Our countries are suffering the impact
တမိုင်းမှာဖွံ့ဖြိုးပြီးတိုင်းပြည်တွေထွတ်လွတ်တဲ့ဓာတ်ငွေတွေကြောင့်ဥရုယာသီပြတ်ခဲ့ရတဲ့ဓာတ်ကိုကျွန်တော်တို့တိုင်းပြည်တွေခံစားနေကြရတာပါ
COP29 ကဥရုယာသီထက်ငွေပမာဏအသစ်ကိုသတ်မှတ်ဖို့ပါခမ်းမကြတာကအမျိုးမျိုးပါတချို့က တနည်းကို 1.3 ထရီလီယံလို့ဆိုပါတယ်။လက်ရှိသမတ်ချက်ကတနည်းအမေရိကန်ဒေါ်လာဘီလီယံ100ပါ။ကုလဥတုရာသီဆိုင်ရာအလုံးမှုဆောင်တွင်မှုဆိုင်မွန်စတီးကအခုလိုပြောပါတယ်
။ Climate finance is not charity.
ဥတုရာသီထဲဝင်ငွေကထောက်ပံ့တာမဟုတ်ပါဘူး။ဥတုရာသီပြည့်လို့လူတွေနဲ့စီးပွားရေးမထိခိုက်ရအောင်ကာကွယ်ဖို့လုပ်ရတဲ့နိုင်ငံတိုင်းရဲ့ယာနုံးပြည့်အကျိုးစီးပွားသာဖြစ်ပါတယ်။
ရှိုဘီ29ဥရုယာတိထိုင်ဝင်ွေသဘောတူညီချက်ရပြီးတာနဲ့နိုင်ငံအားလုံးကဖာလောဝင်တမ်းွေလျှော့ချရေးလုပ်ငန်းစဉ်ရေးဆွဲကြပြီးညှိနှိုင်းဆွေးနွေးကြပါပါ။ကဘာကြီးပူနွေးလာတာကိုဆက်မှုခေတ်မတိုင်းမီအပူချိန်ထက်တက်တပ်5ဒီဂရီထက်ပိုမပူအောင်ထိန်းထားဖို့ရည်ရွယ်ပါလေ။ခုတိုင်းသွားမယ်ဆိုရင်တော့2တက်တပ5ဒီဂရီထိပိုပူသွားနိုင်မယ်လို့သိပ္ပံပညာရှင်တွေကဟောကိထုတ်ထားကြပါလေ။ဒါပေမဲ့လက်ရှိဆွေးနွေးပွဲမှာတိုးတက်မှုမရတာကြောင့်ဇေဒမအီးဖြစ်လာကြပါလေ။ CEO အဖွဲ့ Power Shift Africa ရဲ့ညွှန်ကြားမှု Mohammed Adam ကအခုလိုပြောပါတယ်
။ This has been one of the worst COPs
ဒါကအဆိုးဆုံး COP တွေရတစ်ခုပေါ့။အနည်းဆုံးအဖြစ်တော့ပြီးခဲ့တဲ့15နှစ်အတွင်းတက်ခဲ့တဲ့ COP တွေရအဆိုးဆုံးပထမပတ်တွေတွေကတစ်ခုပေါ့။ဥရုယသည်ထက်ဝင်ငွေကိစ္စကာဗွန်ထုတ်လွှတ်မှုနဲ့ထုတ်လွှတ်ဓာတ်ငွေဘလို့ဖြတ်တောက်လဲဆိုတဲ့စင်းမြင်ကိစ္စတွေဆွေးနွေးတာတိုးတက်မှုမပြောစလောက်ပဲရှိပါတယ်
။ညီနိုင်တာမအောင်မြင်ပါဘူးအတော့ကလည်းဆိုရင်နားပါတယ်
။ Around the election of Donald Trump and what the Trump administration is going to do.
Donald Trump ကိုရွေးကောက်လိုက်ပြီး Trump ဆိုရဘာလုပ်မယ်ဆိုတဲ့အနေအထားမှာ Trump နောက်ွယ်မှာပုံနေကြတဲ့လူချမ်းသာတွေရဲ့ကဘာကြီးရှိနေပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေကဥရုယသည်ထက်ဝင်ငွေ 1.3 ထရီလီယံလိုတယ်လို့တောင်းဆိုပါတယ်။လူချမ်းသာတွေကဒီခေါ်သံကိုမတုံ့ပြန်ကျင်ကြပါဘူး
။သဘောတူညီချက်ရပါမလားစိုးရိမ်နေတဲ့ကြားမှာပဲခီးတွင်အောင်လုပ်ကြဖို့အစားပေါ်ကြမှာကျင်းပနေတဲ့ COP29 ရဲ့ဥက္ကဋ္ဌမော့ကတဘာဗယက်ကဆွေးနွေးနေကြသူတွေကိုတောင်းဆိုလိုက်ပါတယ်ခင်ဗျာ
။ဥတ္တမောင်တန်းပြောပြခဲ့တာပါဗျာ။နောက်ပိုင်းမှာ view ရဲ့ editor ဦးကျော်စန္ဒာနဲ့ဆွေးနွေးထားတဲ့ editor နဲ့ဆွေးနွေးခန်းအပါအဝင်အပတ်စဉ်ကဏ္ဍတွေလည်းတင်ဆက်ဖို့ရှိပါသေးတယ်။အခုတော့နောက်ထပ်နိုင်ငံတကာသတင်းဆောင်းပါးတစ်ပုဒ်နဲ့ဆက်ပြသည်ဗျာ။ American ရဲ့ဆက်မှုခက်ကအထင်ကြီးရလုပ်ငန်းကြီးဖြစ်တဲ့ US Steel ကိုဂျပန်ကုမ္ပဏီတစ်ခုကဒေါ်လာ14ဘီလီယံနဲ့ဝယ်ယူမဲ့ကိစ္စဟာသမ္မတရွေးကောက်ပွဲမတိုင်ခင်ကတော့သမ္မတဂျိုးဘိုင်ဒန်ရောသမ္မတဟောင်းဒေါ်နယ်ထရန့်ကပါဆန့်ကျင်ခဲ့ကြတာပါ။ရွေးကောက်ပွဲအပြီးမှာတော့ဒီသဘောတူညီချက်ကဆက်လက်အကောင့်ထဲပေါ်လာမဲ့အလားအလာတွေရှိနေပါတယ်။ဒီပေါ်ဒေတာရင်းကသဘောထားတွေကိုတော့ VOA သတင်းတောက်ချုပ် Steve Harman ကစူးစိပြီးသတင်းပေးပို့ထားပါတယ်ဗျာ။မတ်တင်ကြီးထိုက်ပြောပြမှာပါ
။ပြီးခဲ့တဲ့နှစ်အတွင်း US Steel လုပ်ငန်းကြီးကဂျပန်ရဲ့ Nippon Steel ထံရောင်းချနိုင်ရေးအတည်ပြုချက်ရဖို့ချိုးပန်းနေတာပါ
။ This invest ဒီဂျင်းနီမြုံနယ်မှုကနေဒေတာတဝမ်းမှာအကျိုးရှိစေမှာဖြစ်ပြီးအလုတ်ကင်ပေါင်း 9,000 နီးပါးဖန်တီးပေးမှာဖြစ်တယ်လို့ပန်ဆယ်ဗေးနီးယားအနောက်ပိုင်းအတွက်ဒေါ်လာတန်း 1,000 စီးပွားရေးအရအကျိုးတက်ရောက်မှုရှိမှာဖြစ်ပါတယ
် UST လုပ်ငန်းကြီးအထွတ်အထိပ်ရောက်ခဲ့ခြင်းကလုတ်သား3,400ရှိခဲ့ရာကနေအခုတော့လုတ်သား1,000ခွဲလောက်ထိကိုကျဆင်းခဲ့တာဖြစ်ပြီး1895ခုနှစ်ကတည်းကတမ်မနီထုတ်ခဲ့ရာ Bread Dot အတွက်စိုးရိမ်စရာဖြစ်ပါတယ်Dalia Lennon Winstead ကမြို့တော်ဝင်ဖြစ်ပါတယ
် It's not like USD လို့တောင်မထင်ရပါဘူးလုံးဝပြုတ်ကျသွားပြီးဖြစ်သွားတာပ
ါစက်ယုံကြီးရဲ့တစ်စိတ်တစ်ပိုင်းဖြစ်တဲ့ဒီမီးပြင်းပိုတွေဟာဆိုရင်တရက်ကိုတန်တန်ချိန် 9,000 ချော်ထုတ်လုပ်ခဲ့တာနှစ်ပေါင်း100ရှိခဲ့ပါပြီကဘာမှအကြီးဆုံးသမ္မတစက်ယုံဖြစ်ခဲ့ပြီးအမေရိကန်ရဲ့စက်မှုစွန့်အင်ပြတ်ရုပ်တစ်ခုလည်းဖြစ်ပါတယ်1986ခုနှစ်မှာတော့ပြိပကိုကုန်ထုတ်လုပ်မှုတွေရွှေ့ပြီးလုပ်ငန်းကြီးကိုပိတ်သိမ်းခဲ့တာပ
ါသူတို့ကပြိပနိုင်ငံနဲ့ကုမ္ပဏီတစ်ခုကိုရောင်းတာဟာလက်ခံနိုင်စရာမရှိဘူးလို့ပဲပြောရမှာပ
ါပင်ဆယ်ဗီးနီးယားအထက်လွှတ်တော်အမဂျော့ဖက်တမန်ကတော့ပိုင်ဆိုင်မှုလွှဲပြောင်းမဲ့အရေးကိုစန့်ကျင်ပါတယ်ဘရက်တော့မြို့တော်ဝင်ဒါလီယာလန်နန်ဝင်းစတက်ကတော့လွှဲပြောင်းမဲ့အရေးကိုထောက်ခံပါတယ်ဘရက်တော့မြို့နဲ့ USD လုပ်ငန်းကြီးရဲ့ကံကြမ္မာဟာခိုင်ခိုင်မာမာဆက်နွယ်တယ်လို့သူမကပြောပါတယ
် established ဒီလုပ်ငန်းကြီးကိုဘရက်တော့မှာတည်ထောင်ခဲ့ပါတယ်ဘရက်တော့ရဲ့ပင်မအရင်းမြစ်ပါဘရက်တော့နဲ့ပတ်ဝန်းကျင်ကတိုင်ဝမ်တွေအတွက်အခြေခံဖြစ်လာပါတယ
်သဘောတူညီချက်မဖြစ်ဘူးဆိုရင်တော့စက်ယုံတချို့ပိတ်ပြီးအလုပ်သမားတွေကိုထုတ်ရနိုင်တယ်လို့ USD လုပ်ငန်းကြီးကပြောပါတယ်ဒါပေမဲ့အလုပ်သမားရှင်းနေတဲ့ County ကောင်စီဝန်ဟောင်းအမန်ဒါဂရင်းဟော့ကင်စ်ကတော့ပင်ဆယ်ဗေးနီးယားတမဏိလုပ်ငန်းကိုပြည်ပကထိန်းချုပ်မဲ့အရေးစိုးရိမ်ပါတယ
်ဒီကိစ္စကိုစိုးရိမ်ကြတဲ့ဒေသခံတွေရှိပါတယ်အမျိုးသားလုံခြုံရေးအတွက်ဘာဖြစ်လာမလဲရွေးကောက်ခံတာဝန်ရှိသူတွေဒီကိစ္စကို အလေးနဲ့ရှိရလားဆိုပြီးလဲမေးနေကြပါတယ
် USD ရဲ့ကြောင်မီသွေးစက်ရုံမှာအလုပ်လုပ်တဲ့ Guy Waller ကတော့ဂျပန်လုပ်ငန်းကြီးကရယူမဲ့အရေးဝါရှင်တန်ကစန့်ကျင်နေသူတွေဟာနိုင်ငံရေးကစားနေတာလို့ပြောပါတယ
် They going to keep the name going to keep
ဒီနာမည်ကိုပဲဆက်သုံးမယ်ရုံးချုပ်ကိုလည်းဒီမှာပဲထားမယ်ဖြစ်လာခဲ့ရင်လည်းကျွန်တော်တို့အတွက်ကျန်းမာရေးအာမခံကိုလည်းဒီတိုင်းဆက်ထားနိုင်မယ်လို့မျှော်လင့်ပါတယ
်ရုပ်ရှင်ထုတ်လုပ်သူတိုနီဘူးဘရဲ့ဖတ်ခင်ဖြစ်သူကတော့ USD ဆက်ရုံမှာဂဟေဆော့သူအဖြစ်ဆယ်စုနှစ်နဲ့ချီအလုပ်လုပ်ခဲ့တာပါ
if nippon ba nippon ga wae mae so yin naw tha 20 law ti dat nai ba de
20 ya su nit naw mai kala de atwin japan ha so yin tamani thot lo mu ma american ye pyan pae phit thwet paw khe da ba 21 ya su thi set le shin tan ni cha de na nai ngan lo a ni ne tiyuk ka shin pyan du ri chao longan ji phyet tain ya mae a yi shao sha bo pi pa ne pu paw saung ywe mu a paw ma mu ti la nai ma de le shi ma ro ကဘာမှာအကြီးဆုံးတမနီထုတ်လုပ်တဲ့ထိတ်တန်း၅ခုထဲမှာ၃ခုကတရုတ်မှာရှိနေတာဖြစ်ပါတယ
်။ VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုအပြင်ဂျိုရုဖန်ယူမှုနဲ့ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်တော့လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖန်ယူနာဆင်ခြင်းနဲ့သောရရှင်ဒီအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖန်ယူနာဆင်နိုင်တာပါ။နေ့စဉ် VOA ညချမ်းရေဒီယိုအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 1553ညလိုင်းတိုမီတာ25 kHz 1783ညလိုင်းတိုမီတာ32 kHz 9335တို့အပြင်ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုတိုက်ရိုက်နားဆင်ဖို့မမီလိုက်တဲ့သူတွေည10နာရီကနေ17နာရီအထိလိုင်းတိုမီတာ1532နဲ့လိုင်းလိုက်မီတာ190ကနေပြီးတော့တနားရီစာအစီအစဉ်အစအဆုံးကိုပြန်ဖန်ယူနားဆင်နိုင်ပါတယ်။ VOA American တန်ရဲ့အစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်။
ပြည်ဝမြန်မာပိုင်းရဲ့ကြာသပတေးနေ့မနေ့ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့ပတ်စဉ်အစီအစဉ်တွေအလှည့်ကြပါပြီလူငယ်ကဏ္ဍဂျန်စီနဲ့အားကစားအစီအစဉ်တွေမတင်ဆက်ခင်မှာအက်ဒီတာနဲ့ဆွေးနွေးကန်းနဲ့ဆက်တင်ပါမယ်2029ဆစ်စင်ရုံတုန်းကမသိကြိုးကြွန်ပြုနေခဲ့တဲ့တရုတ်နိုင်ငံဟာအခုခါတိုင်းရင်းသားအင်အားစုတွေကိုအတိုက်ရခိုင်းပြီးတော့စစ်ကောင်စီကိုတပတ်သက်ဖိအားပေးလာတာဘာကြောင့်မလဲတိုင်းရင်းသားတပ်ဖွဲ့တွေကိုလုံးဝဆွန့်လွှတ်လိုက်တဲ့သဘောလားဒေါ်နယ်ထရန့်သမ္မတဖြစ်လာပြီးရင်တော့အမေရိကန်နေနဲ့မြန်မာပေါ်တရုတ်လွှမ်းမိုးလာတာကိုတံပြန်နိုင်ွယ်ရှိပါသလားဒီတစ်ပတ်အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာဥကြုံသံသားကိုမမျှသဆိုင်အောင်ကမင်းများဆွေးနွေးတင်ပြထားပါတယ်ခင
်ဗျာမင်္ဂလာပါဥကြုံသံသားရှင
်မင်္ဂလာပ
ါဒီတရုတ်ကအခုလက်တလုံးမှာပေါ့မြန်မာစစ်ကောင်စီပေါ်မှာထောက်ခံမှုပို့ပြီးတော့ပြလာတာကိုတွေ့ရပါတယ်ဒါကဒီတရုတ်ရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒပြောင်းလာတယ်လို့ပြောလို့ရမလား
မူဝါဒပြောင်းသွားတယ်လို့တော့မပြောနိုင်ဘူးထင်ပါတယ်ဒါပေမဲ့ယက်တိကျကတော့နည်းနည်းထိုဘက်ဒီဘက်ရင်သွားတဲ့သဘောပေါ့လေတရုတ်ရဲ့မြန်မာဆိုင်ရာမူဝါဒကတစ်ဖက်ဖက်ကိုအပြတ်သတ်နိုင်သွားအောင်အားပေးလိုက်မယ်ဆိုတဲ့မူဝါဒအစရတယ်မဟုတ်ပါဘူးနှစ်ဖက်ခွာပြီးတော့ကစားတဲ့စနစ်သာဖြစ်ပါတယ်ဆိုတော့ဟိုဘက်လိုရင်ဟိုဘက်ကိုထိမ့်ဖိပြီးတော့ဖိဖို့လုပ်မယ်ဒီဘက်ကသာရင်ဒီဘက်ပြန်ပေါ်လို့ဆိုအခုလည်းအဲ့ဒီသဘောပါဖြစ်ပါတယ်ဆိုတော့အခုစစ်ကောင်စီဘက်ကသိပြီးတော့ကြာရှင်းမဲ့အခြေအနေရှိလာပြီးတိုင်းရင်းသားတွေပါသိတက်လာတော့အဲ့တော့နဲ့ထိမ့်ဖိပြီးတော့စစ်ကောင်စီဘက်ကိုပြန်မပေးတဲ့သဘောအဲ့လို through balance လုပ်တဲ့သဘောသာဖြစ်မယ်လို့ထင်ပါတယ
်ဒါပေမဲ့ဒီတချိန်ကလေတော်တော်ကိုတိတိတတ်တာလို့ပြောရမယ်ထင်တယ်ဒီပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်း MND ကိုကန့်တက်ခေါင်းဆောင်ပေါ့ဥဖုန်တာရှင်ကိုတရုတ်ကဖမ်းဆီးထိန်းသိမ်းနေဆိုရဲသတင်းတွေလည်းထွက်ခဲ့ပါသေးတယ်အဲ့တော့အခုဒီကြားပြန့်ကိစ္စမှာတော့တရုတ်ကတိုင်းသားလက်နက်ကိုင်တွေကိုမတိမတာလက်တို့တယ်အခုကျတော့လုံးဝပြောင်းပြန်ဖြစ်သွားတဲ့အခြေအနေလား
လောလောဆယ်ပြောင်းပြန်ဖြစ်သွားတယ်လို့မြင်ရတယ်ပေါ့လေဆိုတော့ဒီကနေ့ကြားပြန့်ဖုန်တာရှင်ကိစ္စကိုပြောမယ်ဆိုလို့ရှိရင်သူ့ကိုဖမ်းတယ်လို့သတင်းတွေထွက်တယ်ဒါပေမဲ့လည်းပဲအဲ့ MND ဘက်ပြန်ညင်းတယ်အဲ့ဒါဟာအတိပဲတောက်လွဲနေရတာဖြစ်တယ်ဆိုပေမဲ့ဖုန်တာရှင်ကတရုတ်ပြည်ပဲသွားပြီးမကြာခဏဆေးကူးသားလေးရှိတယ်ပြန်မလာဘူးဘာညာဆွဲသတင်းလဲထွက်တယ်ဘာပဲဖြစ်ဖြစ်တရုတ်ကကုကန် MND ကိုအပြင်းထန်ဖိအားပေးနေတာသိကြပါရယ်တလောတုန်းကဩဂတ်စတုန်းကတရုတ်အာရှရေးအထုကူစတဲ့နဲ့တွေ့ကြတဲ့အခါမှာသူတို့ကပြောခဲ့တယ်ခင်ဗျားတို့ဟာသူတို့ပြောတာကိုမလိုက်နိုင်ဘူးဆက်တိုက်နေမယ်ဆိုရင်ပြင်းပြင်းထန်ထန်အေးအေးယူမယ်လို့သတိပေးခဲ့တယ် warning ပေးတယ်ဆိုတာစီဝေး matanri ya pauk thwet la twi ya paw le so ro a ya chi yin a phin de wa phia pi da ro mman ba de naw pi lo tai yin da a phwe ri a long de ma de yok phia pi pi lo le lein chu lo ya da le be ku gan a min di ha a dik a phwe ba be thuru ga long a mwe da ha lo thuru a pi tha lo tet la de shin mma me mho ba wu thuru a phin yin chin mu le sin de thuru ba da sa ga wo pyo de thuru de ngwe chi ko be thong de so ro
တေကသူတို့အများဆုံးအကြက်ကနေနဲ့ဖြစ်ပါတယ်ဒါပေမဲ့ကျန်တဲ့တိုင်းရင်းသားတွေကူရောသူတို့အဲလုံးဝပြောင်းပြန်ကြီးလုတ်လိုက်ပြီဆိုတော့ကျွန်တော်ပြောဖို့အချိန်စောသေးတယ်လို့ပဲပြောမှာပါအဲ့တော့အခုအချိန်ဒီမှာဒီတိုင်းသားလက်နက်ကင်တွေကိုတေကလုံးဝစွန့်လွတ်လိုက်တဲ့သဘောလားအဲ့တော့စောစောကလိုပဲဒီလုံးဝစွန့်လွတ်လို့လည်းမဖြစ်နိုင်ဘူးထင်ပါတယ်လုံးဝစွန့်လွတ်ဖို့လည်းရည်ကြဲရှိဖို့မရပ
မှာတိုင်းသားတင်အားစုတွေလုံးဝစုပုံမှုကံဝဲမှုမရှိရင်သူတို့ဘယ်သူနဲ့ကင်ပြီးထိမ့်မလဲမြန်မာဆွေအုပ်သူတို့ထိမ့်ဖို့ညှိဖို့လိုချင်ဥမာအဖြစ်ကြားဖြန့်ကိစ္စရုပ်လူမျိုးတွေစိတ်နစ်နာနေပြီဆိုတဲ့အခါမှာစစ်ကောင်စီကသူတို့ပြောလို့မရဘူးလေအဲ့ဒီပြောလို့မရတော့ဒီတိုင်းသားအင်အားစုတွေပဲအဆုံးချပြီးသူထိန်ခဲ့ရတာပဲဆိုတော့ဒီလိုနောက်လာလို့လေဒီလိုကိစ္စမျိုးဖြစ်လာနိုင်ခဲ့ရင်ဆိုတော့တရုတ်ကအများအားဖြင့်ဒီစိတ်ဓာတ်နဲ့ဒီအမြင်နဲ့ဒီသဘောထားနဲ့အဲ့လိုပဲတစ်ဖက်နဲ့တစ်ဖက်တော့ထိန်ကြီးထားမှဖြစ်ပါတယ်အဲ့လိုတိုင်းသားတွေကိုအင်အားစုတွေလုံးဝစွန့်လို့လည်းရမှာလည်းမဟုတ်ဘူးဟိုကိုဂန်ဒီပင်လင်းသူတို့လက်ခုပ်ထဲကရေလို့ပြောတယ်ကိုဂန်ဒီပင်လင်းလာရှုပ်ကိုသိမ်းလိုက်ပြီဆိုတော့အဲ့ဒါလည်းပဲနည်းနည်းတော့အင်အားမဟုတ်ဘူးဒါပြင် KIA TNL ဆိုရင်လည်းအင်တိုင်းအားကြီးပြီးတော့အနှံ့ပြသူတို့စိန်ချထိုင်ပြီးစစ်ကောင်စီကလိုက်ပြီးဘုံကျဲနေရတယ်သူတို့စိန်ချနေတယ်သူနောက် KIA ဆိုလည်းပဲတရုတ်ကိုတင်ပြန်ပြီးတော့ဆုံးမနေပြီတရုတ်လူချင်းနေတဲ့မြေရှားတပ်တွေထွက်တဲ့နေဆိုတော့ပိတ်ပလိုက်တယ်သူတို့လည်းဆက်မှရှိရလေသူတို့အဲ့လိုတစ်ဖက်သက်ပြစ်ပယ်လို့တော့မရဘူးသူနဲ့အပေးလူပြီးညှိရမှာဖြစ်တယ်ဒါဒီမှာရခိုင်ဆိုရင်လည်းပဲတရုတ်အဓိကသွားတဲ့စီးပွားရေးဈေးညံကအဲ့ကထွက်မှဖြစ်တယ်။အိန္ဒိယသမုဒ္ဒရာထွက်ပေါက်ကတောက်ဖြူအထူးစီးပွားရေးဒေသကအေကအတက်ကိုက်နေတာပဲ။မင်းတို့ကတော့တစ်ဖက်သက်ကြီးလှုပ်လိုက်ရင်လည်းဒီလိုလှုပ်ပိုက်နိုင်မယ်ဆိုပြီးဖြစ်နိုင်မယ်။ဆိုတော့ဒါကိုတေယုကအများကြီးချင့်ချင်ရပါလိမ့်မယ်။ဆိုတော့ဒီတိုင်းရင်းသားအင်အားစုကိုတေယုကလုံးဝစွန့်ပစ်လိုက်တယ်ဆိုတာလည်းမဖြစ်နိုင်ဘူး။စွန့်ပစ်လိုက်ရင်လည်းပဲတိုင်းရင်းသားအင်အားစုကလက်ခံလိမ့်မယ်မဟုတ်ဘူး။ဆိုတဲ့သဘောတွေ့ရပါလေ။
အဲ့ဒီစစ်ကောင်စီဘက်ကိုတရုတ်ကဟိုအားထားလာတယ်လို့မျိုးဒီတိုင်းသားလက်နက်ကင်ဘက်တွေရောအားထားလာနိုင်သလားဒီ EAO တွေဘက်ကရောအဲ့လိုမျိုးတရုတ်ကအားထားလာလောက်အောင်လို့မျိုးအခြေအနေမျိုးရှိလား
အခုတစိမ့်တွေသားအဖြစ်တော့အားထားနေလို့သာသူတို့အပြတ်မနေနေတာဖြစ်တယ်ပေါ့လေစောစောကပြောကြတယ်ကြားဖြန့်ကြားမှာသူတို့အားထားပြီးတော့စစ်ကောင်စီကိုသူတို့လုခဲရတာပဲဆိုတော့အားထားလာနိုင်ပါတယ်စစ်ကောင်စီဟာတရုတ်ပြောတဲ့အတိုင်းမဖြစ်လာဘူးတရုတ်အကျိုးစီးပွားတကယ်မကာကွယ်နိုင်ဘူးဆိုလို့ရှိရင်အာထာစီဟာတိုင်းရင်းသားအင်အားစုတွေသာဖြစ်ပါတယ်။ဒါပေမဲ့တိုင်းရင်းသားအင်အားစုတွေဘက်ကလည်းပဲဒါတိုင်းရင်းသားအင်အားစုတွေကတော့ဒီလိုပဲလုပ်မှာပဲ။ဆိုပေမဲ့တချို့အကန့်အသတ်တွေရှိရပါတယ်တရုတ်ကတော့ခင်ဗျားတို့ကဘယ်သူနဲ့သိမ့်မပေါင်းနိုင်ဘာမှမလုပ်နိုင်ဆိုတာမျိုးတော့ရှိမယ်။ဆိုတော့တချင်းချင်းမှာတော့တရုတ်ကအာထာဖို့လူကောင်းလူအလားလိမ့်မယ်။အခုလည်းပဲစစ်ကောင်စီကိုသူတို့ကလုံအောင်ပုံအောင်ပြီးထောက်ခံလိုက်တဲ့သဘောမဟုတ်ပါဘူး။စစ်ကောင်စီကိုရွေးကောက်ပွဲလုပ်ပါအမင်းတို့ငါတို့ကူညီမယ်ဆိုတာဟာ condition free မဟုတ်ဘူးအဲ့ဒါ condition စီဟဲ့လို့သုံးသပ်သူတွေကပြောကြပါတယ်လားရွေးကောက်ပွဲကိုဂုဏ်သိက္ခာရှိပြီးတော့ credibility အများလက်ခံနိုင်တဲ့ရွေးကောက်ပွဲဖြစ်အောင်အတက်နိုင်ဆုံးကြိုးစားပါတရားမျှတအောင်ကြိုးစားပါဆိုပြီးတော့ပြောတယ်နောက်ပြီးတော့အဲ့ဒီပြင်နိုင်ငံရေးအဖြစ်ပြည်လောင်ဖြစ်ရှင်းမှာစသဖြင့်အရေးကြီးတာတွေဖြစ်တယ်ဆိုတော့ဒီအရာကိုစစ်ကောင်စီကလုတ်ပတ်မလားဟိုတုန်းကလည်းနိုင်ငံရေးအဖြစ်ဖြစ်ရှင်းမှုဆိုတာတိုင်းရင်းသားအင်အားစုကအကျဉ်းချင်းတော်လိုင်းရသူကအများအားပြောလာတဲ့စကားစစ်ကောင်စီကလည်းပြောစစ်တပ်ကလည်းပြောတာပြောပြတယ်သူတို့ကဘယ်တော့မှနောက်ဆုံးရှိဘူးသူတို့ရှိနေမှဖြစ်မယ်သူတို့မရှိရင်ပြိုကွဲမယ်ဆိုပြီးအကြောင်းပြပြီးဆက်ထားနေတယ်ဆိုတော့စစ်ကောင်စီကိုလုံးဝအားမထားသလိုတိုင်းရင်းသားတွေကိုလည်းတရုတ်လုံးဝပြစ်ပယ်လဲလို့ရလိမ့်မယ်မဟုတ်ပါဘူးတကယ်ကြမှာတိုင်းရင်းသားတွေကလည်းပဲသူတို့ရဲ့တရုတ်ရဲ့ယုံကြည်မှုရအောင်ပေါ့လေဥပမာဖြစ်သူတို့ရဲ့ policy တွေဘက်မှာပေါ့လေလိုအပ်တယ်ကိုညှိနှိုင်းပေးမယ်ဆိုရင်တော့တိုင်းသားတွေဟာသူတို့ရဲ့အဓိကအားထားစရာလည်းဖြစ်လာနိုင်တဲ့ဖြစ်နေစီနေပါသေးတယ်။အဲ့
တော့ဒီနေရာမှာ NUG ကိုလည်းထည့်ပြီးတော့ပြောရမယ်ထင်ပါတယ
်။
ဒီအနောက်နိုင်ငံတွေကရော NUG ကိုအနိုင်ရတဲ့အထိအားပေးမဲ့ပုံရှိလား
။ကျွန်တော်မထင်ဘူး။အဲ့ဒီအထင်မျိုးနဲ့သာတော်လိုင်းရာစုကလှုပ်ရှားနေမယ်။တနည်းအားဖြင့် NUG ကိုနိုင်ကသာအဲ့လိုသာလှုပ်ရှားနေမယ်ဆိုတော့အမားလိုပဲပွင့်ပွင့်လင်းလင်းပြောမှာပါ။လူတွေကတိုက်ချင်မှတိုက်မယ်။တရုတ်ကိုကြိုက်လို့ပြောတာမဟုတ်ဘူးမြန်မာပြည်အောင်မြင်ဖို့တော့တရုတ်ကဘယ်လုံးမှရှောင်ဝင်လို့မရဘူးသူတို့တွေရဲ့ ဒါကြည့်ဖြူမှုပေါ့လေသူတို့တွေလက်ခံနိုင်မဲ့အခြေအနေမျိုးဖန်တီးရမှာဖြစ်တယ်ဒီချိန်မှာအမေရိကန်ဟိုအားကိုးတဲ့အမေရိကန်ကတော့လည်းအမေရိကန်လည်းဘယ်တော့မှဝင်ပြီးတော့အဲ့လိုလုပ်လာနိုင်မှာမဟုတ်ဘူးအဲ့လိုပြောနေတဲ့နှာကာလပတ်လုံးအဲ့ဒီအဖွဲ့အစည်းကိုတရုတ်ကပယ်မှာပဲအခုတောင်မှပဲနောက်ပိုင်းတိုင်းဒေသမဟာမိတ်အဖွဲ့တို့ဒီ NGO နဲ့မဆက်ဆံတဲ့ NGO ကအားရငါတို့ပဲမလာစင်းလို့ဆိုပြောနေတာဖြစ်တယ်ဆိုတော့သူတို့အခုလိုဖော့နှင်းပြီးတော့စစ်ကောင်စီကိုပူပြီးနှင်းပေးရတာလေ NGO ကိုစိုးရင်လို့ဆိုပြီးတော့တွေ့မယ်ဆိုရင်တွေ့လို့ရပါတယ်တရုတ်ကဒါကိုသူတို့မလိုလားပါဘူးဆိုတော့အဲ NGO ကိုလည်းပဲနောက်နိုင်ငံတွေအထူးသဖြင့် American တို့ကတော့လောက်ထိရင်းနှီးမြှုပ်နှံပြီးတော့ NGO အနားရောက်ဘယ်တော့မှလုံးဝမပေါ့သူတို့ကသူတို့ကရန်တစ်ခုပူပြီးတော့ပေါ်လာမဲ့အခြေအနေဖြစ်တယ်ပေါ့ဒီအဲ့ဒီကိုတအားဖြစ်ပြီးတော့ပြလိုက်တဲ့အဖြစ်သူတို့အဓိကတရုတ်ကိုစီနေတာကတော့ဒီတိုင်ဝမ်ကိစ္စသာဖြစ်တဲ့စီးပွားရေးအဖြစ်ပါကြ။ NUG နဲ့တိုင်းရင်းသားအင်အားစုတွေနဲ့မြန်မာအခြေအနေနဲ့တရုတ်နဲ့အမေရိကန်ကြားမှာပတ်သက်နေတာတခုကမလက်ကရေလက်ကြားကတရုတ်ထွက်ပေါက်ရရှိနေတာကိုတကယ်လို့မလက်ကရေလက်ကြားစီအမေရိကန်နဲ့အနောက်စုကလုံအောင်တရုတ်နဲ့ပိတ်ပင်ပြိုင်နိုင်တဲ့ဆွေတော့တရုတ်ဟာဒီခိုင်ဘက်ကအတင်းထပောက်လို့ဖူကျူပန်းရမှာပဲအခုကြတော့မလက်ကဒိုင်လမ်မခေါ်တော့တရုတ်အတွက်အဲ့ဒီမလက်ကဒိုင်လမ်မလည်းသူမကြုံရသေးဘူးခေါ်ဘက်ကလည်းမပိတ်နိုင်သေးဘူးအဲ့ဒီမှာအစ်တော်အရှာနိုင်ငံတွေအင်ဒိုနီးရှားတို့ဘာတို့ကလည်းပဲနှစ်ဖက်လုံးနဲ့သင်းတယောင်ဆက်ဆံနေတဲ့အခြေအနေရှိရဆိုတော့အဲ့ဆိုတော့ဒီဘက်ကလည်းပဲတရုတ်ကမျှော်လင့်ချက်နဲ့သာနေပြီးလှုပ်ရှားနေတာဖြစ်တယ်ဒုတိယကတော့တစ်ဖက်ဆောင်ရင်းအမေရိကန်တို့နောက်နိုင်ငံတို့ကလည်းအဲ့လိုဖြစ်သွားလို့လုံးဝလို့မထင်ပါဘူး
ဒါပေမဲ့ဒီအမေရိကန်ရွေးကောက်ပွဲမှာသမရဟောင်းဒေါ်နယ်ထရမ့်ပြန်ပြီးတော့အနိုင်ရတဲ့ပုံမှာဟိုမြန်မာတချို့ကတော့ဒီပုံမှာကြိုးဆိုပါတယ်။ Now ဟိုဒီအနေနဲ့ပတ်သက်ပြီးတော့လည်းမြန်မာဒီမိုကရေစီအရေးကိုမျှော်လင့်ချက်ရှိမလားလို့လည်းသူတို့ကမျှော်လင့်ကြပါတယ်။အဲ့တော့ဒီမြန်မာအရေးမှာသမရဟောင်းဒေါ်နယ်ထရမ့်ဒီပြန်ပြီးတော့တက်လာရင်ဒီတစ်ချိန်သူ့လက်ထက်မှာပေါ့မြန်မာအရေးမှာတရုတ်နဲ့ထိတိုက်တွေ့လာနိုင်လား
။မထင်ပါဘူး။ဒေါ်နယ်ထရမ့်ကအစကတည်းကလည်းပဲမြန်မာနိုင်ငံသူပြမလေးနှစ်မှာလည်းပဲမြန်မာနိုင်ငံစိတ်ထောက်မှာဂရုစက်ခဲ့တာမဟုတ်ဘူးအဲသူပဲနေရာမှာရှိတယ်ရခိုင်မှာပြဿနာတွေဖြစ်နေတယ်အဲ့ဒီခါမှာရိုဟင်ဂျာကိစ္စတွေအဲ့ဒီဒေသပဲနေရာမှာဆိုတော့ဖူးဖီးမှာမဟုတ်ဘူးလို့အမေရိကန်ပညာရှင်ကြီးပါမခါကြီးကကျွန်တော်ပြောဘူးပါတယ်ဆိုတော့ဒါမဲ့သူဖွဲ့အစည်းတဲမှာအခုလောက်တက်လာမဲ့အထက်မှာတော့နိုင်ငံရေးဝန်ကြီးဖြစ်လာမဲ့မာကိုရူဘီယိုတို့တောက်ပြီးတော့အမျိုးသားလူမျိုးရေး advisor ဖြစ်လာမဲ့လူတွေကတော့မြန်မာအရေးမှာစိတ်ဝင်စားရတဲ့ဘယ်လိုပြောရလဲဆိုရှိပါတယ်။ဒါပေမဲ့အစိုးရမူကိုသူကလုံအောင်ပြန်ပြလိုက်တာတော့လုံနိုင်မှာမဟုတ်ပါဘူး။ Trump ရဲ့ဦးစားပေးမှုကိုပဲသူကအကောင့်ထဲဖွားမှာဖြစ်ပါတယ်။ဆိုသူတို့အစိုးရကိုလုံနိုင်ရင်လည်းပဲဘယ်တော့လုံနိုင်မလဲ။အခုလုံပေးထားတဲ့ Biden လက်ထက်မှာပေးခဲ့တဲ့ဒီ Obama Act အရာပေးတဲ့အကူအညီလောက်ကိုပဲသူကဆက်ပြီးပေးနိုင်ရင်တော့အကောင့်ဆုံးလို့ပြောမှာဖြစ်ပါတယ်။ဆိုတော့ Donald Trump ကမြန်မာအရေးမှာတရုတ်မြန်မာနိုင်ငံအထက်မှာတရုတ်ခရမှုဘုလုံနေတာကိုပြောင်းပြန်ဖြစ်သွားအောင်ငါတို့ကိုနှုံမှုမယ်ဆိုတာဘယ်လို့မှလည်းဖြစ်မလာနိုင်ပါဘူးအဲ့လိုဖြစ်လာရင်တရုတ်နဲ့သူတွေဟာထိတိုက်တွေ့ပြီးတော့ပို့ပြီးတော့ပြည်ပခါကြီးထွားလာလိမ့်မယ်ဒါဖြစ်ပါတယ်ဆိုတော့ဒါလည်းပဲမပြောလို့နိုင်ဘူးစိတ်ကူးရင်ဒါဖြစ်ပါတယ်လို့ပြောမှာပါဟု
တ်ကဲ့ပါဦးကျော်ဆရာရှင်အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ
်
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။အခုတော့ Chancey Season တက်ဆက်ပါမယ်ခင်ဗျာ။နိုင်ငံရေးအကျဉ်းသားဖြစ်ခဲ့တဲ့ဖခင်ရဲ့စိတ်ဒဏ်ရာတွေကိုကိုယ်တိုင်တွေ့ကြုံခဲ့ရတဲ့မြို့သမီးငယ်လေးမချူချူကမြန်မာနိုင်ငံကလူငယ်တွေရဲ့စိတ်ပိုင်းဆိုင်ရာပြဿနာတွေကိုကူညီပေးနိုင်ရေးကြိုးပမ်းနေပါတယ်။စိတ်ကျမရဲ့ပညာရှင်တယောက်အနေနဲ့သူမျိုးဖွားကြီးပင်းခဲ့တဲ့မြန်မာပြည်ရဲ့လူငယ်တွေအတွက်လူမှုကွန်ရက်ပေါ်ကနေချိတ်ဆက်ပြီးကူညီနေတာပါမက်ခင်လေးရဲ့ဒီတစ်ပတ်ဂျန်စီစီစဉ်မှာတင်ပြထားပါရစေညာ
88မျိုးကြမ်းမှာကြော်ဖြတ်ခဲ့ရတဲ့စိတ်ဒဏ်ရာတွေလည်းရှိတယ်အထူးသဖြင့်သူကနိုင်ငံရေးကျင်းနာဟောင်းတအောင်တူဦးဖြစ်တဲ့အတွက်ကြောင့်မို့လို့သူ့ရဲ့စိတ်ဒဏ်ရာတွေကကျမတို့အနေနဲ့အိမ်မက်တွေထဲမှာဝူးဝါးလာနေသူထအော်တာတွေဒီလိုမျိုးတွေနောက်တစ်ခါဒီအမှုအခြေအနေမှာလည်းတွေ့မြင်ခဲ့ရတယ်ပေါ့
Hello ဂျန်စီတို့ကြီးအခုကြားခဲ့ကြရတာလေနိုင်ငံရေးအကျဉ်းသားဟောင်းတယောက်ရဲ့မျိုးဆက်ဖြစ်တဲ့အမျိုးသမီးငယ်လေးကသူ့ရဲ့မိသားစုထဲမှာခံစားခဲ့ရတဲ့စိတ်ဒဏ်ရာတွေကြောင့်ပြောပြခဲ့ရနော်။ "तू ကဘာကြောင့်မို့လို့ဒါတွေပြောပြရတာလဲ။ तू ကောဘာတူလဲ
။ ကျမနာမည်ကဂျူဂျူမင်းတူပါ။ကျမကဟဝိုင်အခြေစိုက်စိတ်ကျန်းမာရေးပညာရှင်တူဖြစ်ပါတယ်။ကျမကတော့ဒီဟဝိုင်မှာရှိတဲ့ Queen's Hospital မှာsocial worker တယောက်အနေနဲ့နှလုံးတွင်းလွတ်နာဌာနမှာတာဝန်ထမ်းဆောင်လည်းရှိပြီးတော့မြန်မာပြည်အတွက်ဆိုလို့ရှိရင်တော့ဒီ Juju Safe Space ရဲ့ founder တူဖြစ်ပါတယ်။ပြီးကျမဟဝိုင်မှာဒီ University of Hawaii မှာတက္ကသိုလ်နေပြတူလည်းဖြစ်ပါတယ်ရှင်
။ तू ကလေ Jeju Safe Space လေးကိုလည်းတည်ထောင်ခဲ့တယ်ဆိုတော့သူကဘာကြောင့်မို့လို့ဒါကိုတည်ထောင်ရတာလဲ
ကျွန်မဆိုလို့ရှိရင်လေဒီတော်လိုင်းတန်ဝိုင်းထဲကနေပဲမွေးဖွားကြီးပြင်းလာတဲ့လူငယ်တယောက်ဖြစ်တဲ့ကျွန်မအဖေက ABSDF ကနိုင်ငံအကျဉ်းသားဟောင်းတယောက်လည်းဖြစ်တဲ့အခါမှာဒီကျွန်မတို့ပေါ့နော်မျိုးရိုးစင်စယ်အလိုက်ရရှိခဲ့တဲ့ဒီစိတ်ဒဏ်ရာတွေဒါတွေကိုပြန်လဲကုစားဖို့ပြီးတော့ကျွန်မလည်းဒီတန်ဝိုင်းထဲကနေပဲမွေးဖွားကြီးပြင်းလာပြီးတော့ကိုယ်တိုင်းပြည်အတွက်ပြန်လဲအကျိုးပြုရမယ်အခါမှာကျွန်မမြန်မာလူဖွဲ့စည်းအတွက်ဒီ Jeju Safe Space ကိုဒီ Facebook page နေနဲ့စပြီးတော့တည်ထောင်ခဲ့တာပေါ့เนาะအဲ့ဒီမှာကျွန်မစိတ်ကြမ်းမရေးအသိပညာပေးလေးတွေစလာရင်းနဲ့အဲဒီ COVID ကာလလည်းဖြစ်ကောလူတွေကအယံမဲ့သူတို့ဒီစိတ်ကျဉ်ကျက်လာတယ်စိတ်မွန်းကျက်လာပြီးတော့ထွက်ပေါက်တွေရှာလာကြတဲ့အခါမှာကျွန်တော်တို့ဆက်သွယ်လာတယ်ဆက်သွယ်လာရင်းနဲ့ service တွေလည်းတောင်းလာကြတဲ့အခါမှာကျွန်မကောင်စလင်းတွေစခဲ့တယ်ဒီ2021မှာပေါ့နော်အာနာမသိကြီး၄ရက်မှာပဲကျွန်မဒီဖွဲ့စည်းကို Hawaii မှာ register လုပ်ခဲ့ပြီးတော့ non profit organization တစ်ခုအနေနဲ့တည်ထောင်ပြီးတော့ကျွန်တော်တို့မြန်မာပြည်အတွက်စိတ်ကျန်းမာရေးလုပ်ငန်းဆောင်တာတို့စဉ်ဆက်မပြတ်ဆက်လက်ကြိုးစားလျက်ရှိတာပေါ့နော်
ကိုယ်တိုင်ကလည်းနိုင်ငံရေးကျင်းသားဟောင်းရဲ့မျိုးဆက်ဖြစ်ပြီးတော့မိသားစုထဲမှာလည်းစိတ်ဒဏ်ရာတွေခံစားခဲ့ရဘူးတဲ့အခါကျတော့သူ့လိုပဲမြန်မာပြည်ထဲမှာရှိတဲ့စိတ်ဒဏ်ရာခံစားနေရတဲ့လူငယ်လေးတွေအတွက်ဒီလိုအကူအညီတွေပေးနေရဆိုတော့ဒါတကယ်ကိုကောင်းမွန်တဲ့ရည်ချက်ပဲเนาะအဲ့တော့လက်ရှိလူငယ်တွေမှာဘလို့မျိုးစိတ်ခံစားချက်တွေအများဆုံးဖြစ်ပေါ်နေကြလဲ
အဓိကပေါ့เนาะကျွန်မလူမျိုးလူငယ်တွေပဲမြန်မာပြည်မှာအိမ်တွင်းမှာဟိုမိသားစုတွေနဲ့ကြောက်ကစားဖြစ်တယ်ပြိပခါဖြစ်တယ်အဲ့ခါမှာရင်ဖွင့်ပြောဆိုဖို့နေရာတွေမရှိကြဘူးလာဒီ generational gap လို့ပေါ့နော်ကိုမိဘတွေကကိုဖြစ်ချင်တာကိုနားမလဲကြဘူးကိုလှုပ်ချင်တဲ့အရာတွေလှုပ်ပိုင်ခွင့်မပြုကြတာတွေအဲ့လိုမျိုးကိုယ့်ရဲ့ဖြစ်တည်မှုကိုလက်မခံကြတာတွေဒီလိုမျိုးတွေပြိပခါတွေဖြစ်တာတွေကိုရင်ဖွင့်ဖို့အတွက်နောက်ပြီးကြတော့ဒီလိုမျိုးပေါ့နော်လူငယ်တဘာဝအခြေရေတို့နောက်တစ်ခါသူတို့အနာဂတ်မဲ့နေတဲ့အကြောင်းတွေလမ်းကြောင်းပျောက်နေတဲ့အကြောင်းတွေနောက်တစ်ခါအထူးသဖြင့်ပေါ့နော်ဒီ CDM NaN CDM ကိစ္စတွေအနူကတော့ CDM ဝင်ပြီးတော့ဖေးဆက်လိုက်ရတာနင်တို့တွေကြတော့ကျောင်းတွေပြန်တက်နေလိုက်ကြတာဒီကျောင်းပြန်တက်တဲ့လူတွေဒီ CDM မဝင်တဲ့လူတွေဒီလူငယ်တွေကြမှာလဲပေါ့နော်တောင်တဲ့တရားပွန်တိုက်ထိခိုက်မှုလေးတွေရှိကြတာပေါ့လေအဲ့ဒါလေးတွေသူတို့ရလာပြီးတော့ရင်လာဖွင့်ကြတာတော့များတယ်လူငယ်ပိုင်းမှာတော့လေ
ဒီလိုမျိုးစိတ်ဒဏ်ရာတွေကိုဖြစ်ပေါ်နေတဲ့လူငယ်တွေအတွက်ရောဘလို့အကူအညီမျိုးတွေကိုပေးနေလဲ
ဒီစိတ်ကြမ်းမရေးအကောင်ပို့ training နေပေးတယ်နောက်ပြီးတော့ဒီရင်ဖွင့်ဖို့ဆိုလို့ရှိရင် suicide helpline တို့ peer support specialist helpline တို့ဒီလိုမျိုး helpline လေးနှစ်ခုလည်းဖွင့်ထားတယ်နောက်တစ်ခါကျမတို့ဒီနိုင်ငံတကာ international conference လည်းကျမတို့လုပ်ဖို့လုံးဖို့စူးစမ်းနေရပေါ့နော်အဲ့ဒီခါမှာဆိုလို့ရှိရင်ကျမတို့ဒီအထူးသဖြင့်ပေါ့လေဒီထိုင်းနိုင်ငံမှာရှိတဲ့လူငယ်တွေရဲ့အင်အားကိုယူပြီးတော့ကျမတို့ဒီလိုမျိုးအဲစိတ်ပိုင်းဆိုင်ရာညှိလာခံတွေပြုလုပ်ဖို့အတွက်ကျမတို့စူးစမ်းနေရကျမတို့စစ်ဖြစ်နေတဲ့ data တွေမှာအထူးသဖြင့် current data တွေမှာဆိုလို့ရှိရင်ကျမတို့စိတ်ကြမ်းမာရေးကိုပုံမအကောင်အောင်လို့စူးစမ်းနေတယ
်ရှစ်ဆက်ပြီးတော့မြန်မာပြည်ကလူငယ်တွေအတွက်ဘယ်လိုမျိုးစိတ်ပိုင်းဆိုင်ရာအကူအညီတွေလှုပ်ဆောင်ပေးသွားဖို့ရှိနေလဲ
ကျမတို့ဒီ suicide prevention နဲ့ပတ်သက်ပြီးဆိုလို့ရှိရင်တော့လူပေါင်း 2,000 နီးပါးလောက်ကိုကျမတို့ train ထားတယ်ပေါ့နော်သင်တန်းတွေပေးထားတယ်ကျမတို့အဖွဲ့အစည်းကိုလာရောက်ပြီးတော့အကူအညီတောင်းတဲ့လူတွေကဒီနေ့ကိုဟလာ6ယောက်ကနေအယောက်20အဲ့နာပတ်ဝန်းကျင်မှာရှိတယ်ဆိုတော့လေကျမတို့ service ကိုတော်တော်လေးကိုသူတို့အသုံးပြုလာတာကိုလည်းတွေ့ရပါတယ်ရှင်ကျမတို့အဖွဲ့အစည်းရဲ့ဒီ mission ရလဲပေါ့နော်ရင်းနှီးငြိမ်းချမ်းရေးမှဒီပြည်တွင်းငြိမ်းချမ်းရေးစီတိုးဆိုတဲ့အတိုင်းပဲကျမတို့ကဒီစိတ်ကြမ်းမာရေးအကောင့်နဲ့လူမှုအဖွဲ့အစည်းကိုတို့တက်အောင်များကျမတို့စူးစမ်းနေတဲ့အခါမှာ movement တစ်ခုအနေနဲ့တွားနေတာဖြစ်ပါတယ်အခုလာမယ့် January မှာဆိုလို့ရှိရင်လည်းကျမတို့ချင်းမယူနီဗာစီတီနဲ့ပူးပေါင်းပြီးတော့ International Conference တစ်ခုကိုလုပ်သွားဖို့လည်းရှိပါတယ်အဲ့ဒါကိုလည်းဖိတ်ခေါ်အပ်ပါတယ
်ကဲဂျန်စီတို့ကြီးလူငယ်ကြားထဲမှာဖြစ်နေတဲ့စိတ်ပိုင်းဆိုင်ရာပြဿနာတွေကိုအကူအညီဖြေရှင်းပေးနေတဲ့ Jeju Safe Space လေးရဲ့ပဲ့ကင်ရှင်ကြောင်းကြားခဲ့ကြရတာနော်ရှေ့တစ်ပတ်တည်းကြားလို့ရှိရင်လည်းဂျန်စီစီစဉ်ရနေပြီးတော့ကောင်းလို့ရရလေးတွေစီစဉ်တင်ဆက်ပေးသွားဖို့ရှိနေတာမို့လို့ဆက်ဆက်စောင့်ကြည့်နေကြပါဦးနော်
view ရဲ့အစီအစဉ်တွေကို video ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ် view မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်ခုတော့တပတ်တွင်အားကစားသတင်းတွေကိုကြည့်အောင်ပါဗျာကဘာကျော် heavyweight lightweight champion ဟောင်း Mike Tyson ဟာအသက်60ပြည့်ကနေမှ lightweight ဂျိုဝိုင်းနယ်ကိုတကြော့ပြန်ဝင်လာခဲ့ပါတယ် intermediate နီးပြတတ်တာမာတီနိုကတော့ဒီဘောလုံးရာသီကအောင်မြင်တဲ့ဘောလုံးရာသီမဟုတ်ဘူးလို့ပြောလိုက်ပါတယ်ဒီလိုတစ်ပတ်တွင်အောက်စားသတင်းတွေကိုကုရနိုင်ကစူးစီးတင်ပြထားပါတယ်ညာ
ဖီဖာကမ္ဘာဘောလုံးဖွဲ့ချုပ်ကတော့ရှင်းနှစ်မှာကျင်းပမဲ့ကမ္ဘာကလပ်ချန်ပီယံများဖလားပြိုင်ပွဲရဲ့အစုဖလားတစ်ကြီးကိုတရားဝင်ထုတ်ပြန်လိုက်ပါပြီဆွစ်ဇာနိုင်ငံဇူရိတ်မြို့ကဖီဖာကမ္ဘာဘောလုံးဖွဲ့ချုပ်မှာဖီကဲချာတာရင်းတွေကထုတ်ပြန်ခဲ့တာပါ ဒီစူပလာစစ်ကြီးကိုတော့ကဘာကျော်လက်ဝဲရနာကုမ္ပဏီကြီးဖြစ်တဲ့ Tiffany & Co. ကုမ္ပဏီနဲ့အတူပေါင်းပြီးတော့ဒီဇိုင်းလုပ်ခဲ့တာဖြစ်ပါတယ် FIFA ရဲ့စူပလာစစ်ကြီးနဲ့ပတ်သက်ပြီးတော့ကဘာဝလုံးဖွဲ့ချုပ်ဥက္ကဋ္ဌ Gianni Infantino ပြောတာကတော
့ Well the FIFA Club World Cup Trophy had to be
FIFA ကဘာကလပ်ချန်ပီယံစူပလာကစမ်းသစ်တည်ထွင်မှုရှိရမယ်အားလုံးပါဝင်ပြီးတော့ဒီဇိုင်းအစ်ဖြစ်ရမယ်ဒီတော့ဒီပြိုင်ပွဲကဒီကမ္ဘာလုံးကိုကိုးစားပြုတဲ့ပြိုင်ပွဲဖြစ်လို့ဒီကမ္ဘာလုံးကိုကိုးစားပြုတာလည်းဖြစ်ရမယ်။ခင်ဗျားတို့တွေ့တဲ့အတိုင်းပဲဒီချန်ပီယံစုဖလားကတခြားပြိုင်ပွဲတွေကစုဖလားတွေနဲ့လုံးဝမတူပါဘူး။ဒါရဲ့အဓိကရွေးချက်ကတော့ကမ္ဘာကလပ်အသင်းဘောလုံးပွဲတွေရဲ့ခေတ်တစ်ခုရောက်ပြီးဆိုတာကိုပြောဖို့ဖြစ်ပါတယ
်။ဒီချန်ပီယံစုဖလားပေါ်မှာထိုးထားတဲ့စာတွေကိုတော့ဘာသာစကား73မျိုးနဲ့ရေးထားတယ်လို့ပြောပါတယ်။ဒီစုဖလားကြီးကိုတော့လာမယ့် FIFA ကမ္ဘာကလပ်ချန်ပီယံများဖလားဖိုင်နယ်ပွဲမှာပြီးခင်အထိပေကစားသမားမှကင်ပွင့်ရမှာမဟုတ်ဘူးလို့လည်းပြောပါရတယ်။ဒါပေမဲ့ဒီသမား9ရက်နေ့ကျရင်တော့ American ပြည်ထောင်စု Florida ပြည်နယ် Miami မှာပြိုင်ပွဲအတွက်အုပ်စုပွဲစဉ်တွေမဲနိုင်ပြီးပွဲစဉ်တွေရေးဆွဲတဲ့အခါမှာတော့ဒီ Supply ကြီးတစ်ခုလုံးကိုတွဲနိုင်မှာဖြစ်တယ်လို့ပြောပါရတယ်။ FIFA World Club Champion များဖလားဘောလုံးပွဲကိုတော့2025ဇွန်လ15ရက်နေ့ကနေဇူလိုင်17ရက်နေ့ထိ American နိုင်ငံတဝမ်းကမြို့17မြို့မှာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။ဒီမှာနောက်ထပ်ဘောလုံးသတင်းတစ်ခုကတော့ Tottenham Hotspur အသင်းမှာကစားနေတဲ့ Uruguay လက်ရွေးစင်ကစားသမား Rodrigo Bentancur ကို Premier League ပြိုင်ပွဲကနေ9ပွဲဖိတ်ပင်လိုက်ပါတယ်။ Bentancur ဟာ Spurs အသင်းမှာသူနဲ့အတူတသင်းနဲ့ကစားနေတဲ့တောင်ကိုရီးယားကစားသမား Heung-min Song နဲ့ပတ်သက်ပြီးတော့လူမျိုးရေးနဲ့ဆိုင်တဲ့အမှတ်ချက်ပေးခဲ့တာကြောင့်သူ့ကို9ပွဲပယ်လိုက်တာဖြစ်တယ်လို့အင်္ဂလိပ်ဘောလုံးဖွဲ့ချုပ် FA ကဒီနေ့နေ့မှာကြေညာပါတယ်။ဘန်တန်ကာဟာပြီးခဲ့တဲ့ဂျွန်လလုံးကအူရုဂွေးရုပ်သံတင်ဆက်သူရာဖဲကော်တဲလိုနဲ့တွေ့တဲ့အချိန်မှာဒီကော်တဲလိုကဘန်တန်ကာရဲ့အတင်းပေါ်တောင်ကိုရီးယားကစားသမားဆောင်းစီကနေပြီးတော့ဘောလုံးကအင်ဂျီတောင်းပေးလို့ရနိုင်မလားလို့မေးတဲ့အခါမှာဘန်တန်ကာကဆောင်းပဲဖြစ်ဖြစ်ဆောင်းရဲ့ညီကိုတဝန်းခွဲပဲဖြစ်ဖြစ်သူတို့အကုန်လုံးကရုပ်ချင်းစင်ပြီးတယုတ်ထဲတွေဖြစ်တယ်လို့ပြောခဲ့တာကြောင့်ဒါဟာလူမျိုးရေးရစော်ကားတဲ့အတုံးတုံးဖြစ်တယ်ဆိုပြီးတော့ဘန်တန်ကာကိုပွဲပယ်လိုက်တာဖြစ်ပါတယ်ခင်ဗျာတင်းတဲ့ပြိုင်ပွဲတွေဘက်မှာတော့အီတလီနိုင်ငံမှာကျင်းပခဲ့တဲ့2024ရာသီကုန် ATP Tennis ပြိုင်ပွဲမှာအီတလီနိုင်ငံကကမ္ဘာအဆင့်တက်တင်းနစ်ကစားသမား Yannick Sinner အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။နောက်ဆုံး Final ကိုတူရီမြို့မှာတင်းငွေနေကကစားခဲ့ကြတာမှာအီတလီက Yannick Sinner က American က Taylor Fritz ကို 6-4 6-4 နဲ့နှစ်ပွဲပြတ်အနိုင်ရပြီးတော့ဘိုးဆွဲသွားခဲ့တာဖြစ်ပါတယ်။မနစ်တုန်းကတော့ Final မှာ Djokovic ကိုရှုံးခဲ့တဲ့ Sinner ဟာဒီကြိမ်မှာတော့လုံးဝအမားရဲမရှိကစားနိုင်ခဲ့ပြီးတော့ပြိုင်ပွဲတစ်လျှောက်လုံးပွဲကြီးတစ်ပွဲမှမရှုံးမဲ့အားလုံးကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါအခုလိုအနိုင်ရသွားတဲ့အတွက်သူဟာစုချင်းငွေအမေရိကန်ဒေါ်လာ 4.8 သန်းလဲရသွားခဲ့ပါတယ
် Yeah for sure it was a very high quality week starting from the beginning trying to understand
ကျွန်တော်အနေနဲ့ချိန်တိုင်းမှာတက်နိုင်သလောက်အကောင်းဆုံးကစားနိုင်ဖို့ကြိုးစားနေပြီးတော့အခုဒီပြိုင်ပွဲမှာလည်းဒါကိုလုပ်နိုင်ခဲ့ပါတယ်ပြီးတော့ပြိသက်တွေကလည်းအားပြီးတော့အများကြီးအထောက်အကူဖြစ်ပါတယ်အဲ့ဒီတော့ကျွန်တော်ကစားခဲ့တဲ့တစ်လျှောက်လုံးမှာဒါကတကယ်ကိုအကောင်းဆုံးကစားနိုင်တဲ့အချိန်တွေတည်းကတခုဆိုတော့သိကြပါလိမ့်ဒီချန်ပီယံစုဖလားကိုရလိုက်တဲ့အတွက်အရန်ဝမ်းသာပါလိမ့
်သူတို့နှစ်ယောက်ဟာပြီးခဲ့တဲ့ American Open Final မှာလည်းတွေ့ခဲ့ကြပြီးတော့အိမ်တုံးကတော့ဆင်နာကနိုင်ခဲ့တာဖြစ်ပါတယ် Taylor Fritz ကတော့2006ခုနှစ်နောက်ပိုင်း American နေထဲမှာ ATP Final ကိုပထမဆုံးအချိန်ပြန်ပြီးတော့တက်လာခဲ့သူဖြစ်ပါတယ်ခင်ဗျာကျေးမပဲစပိန်နိုင်ငံကကမ္ဘာကျော်တင်းနစ်ကစားသမားရာဖယ်လ်နဒါလ်ကတော့သူ့ရဲ့တင်းနစ်ကစားသမားဘဝရဲ့နောက်ဆုံးပြိုင်ပွဲမှာစပိန်အသင်းနိုင်ရအောင်ကူညီဖို့ပဲအာရုံစိုက်ထားတယ်ဆိုပြီးတော့ပြောလိုက်ပါတယ်အသက်38နှစ်ရှိဖြစ်တဲ့နဒါလ်ဟာနိုင်ငံလေးကြောင့်ဒီနေ့ Davis Cup တင်းနစ်ပြိုင်ပွဲအပြီးမှာအလားတူတော့မှာဖြစ်တယ်လို့ပြောပါတယ်ဒါမဲ့လည်းနဒါလ်ကတော့သူ့အနေနဲ့အသင်းနိုင်ရဖို့အတွက်ပိုပြီးအခွင့်အရေးရှိမှာပဲလျှောက်ပွဲဖွဲ့တွေမှာဝင်စားမှာဖြစ်တယ်လို့ပြောလိုက်ပါတယ်
If I am on court hopefully not no because at the end I am not and not here for retirement
ကျွန်တော်အနေနဲ့ကိုင်းနေဝင်ကစားဖြစ်ခဲ့ရင်ကိုယ်စိတ်ခံစားချက်တွေကိုထိန်းနိုင်ဖို့မျှော်လင့်ပါတယ်ကျွန်တော်ဒီပွဲကိုအနားယူမှာမဟုတ်လို့ကစားတာမဟုတ်ပါဘူးကျွန်တော်အနေနဲ့အသင်းအနိုင်ရအောင်ကူဖို့အတွက်ကစားမှာပါဒါကကျွန်တော်အတွက်တော့အသင်းလိုက်ပြိုင်ပွဲမှာနောက်ဆုံးကစားတာဖြစ်ပြီးအဲ့ဒီမှာအရေးကြီးဆုံးကအသင်းအနိုင်ရအောင်ကူညီဖို့ပါ
Davis Blatter's game ပွဲကိုတော့စပိန်နိုင်ငံမာလာဂါမြို့မှာဒီမှာ19ရက်နေ့ကနေ24ရက်နေ့ထိကစားကြမှာဖြစ်ပါတယ်ခင်ဗျာ
သ
လဝေပြိုင်ပွဲဖက်မှာတော့အမေရိကန်နိုင်ငံတက်ဆက်ပြည်နယ်မှာထိုးသက်ခဲ့တဲ့လဝေပြိုင်ပွဲမှာနာမည်ကြီးကမ္ဘာ heavyweight champion ဟောင်းမိုက်တိုက်ဆန်ဆုံးနေသွားခဲ့ပါတယ်။မိုက်တိုက်ဆန်ရဲ့ YouTube မှာဗီဒီယိုတင်ပြီးတော့နာမည်ကြီးခဲ့တဲ့ YouTuber ဘွားကနေလဝေသမားဖြစ်လာခဲ့တဲ့ Jake Paul ကိုထိုးသက်ခဲ့ကြတာမှာ Jake Paul ကအမှတ်နဲ့အနိုင်ရသွားခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ကြလေးကဒါဗက်စ်ပြိုကပရိသတ်8000ဆန်နဲ့ဒီ AD&D အောက်သားခွင်းကြီးမှာသူတို့နှစ်ယောက်ရှစ်ချီအပြည့်ထိုးသက်ခဲ့ကြတာမှာဘသူဘူးမှအလဲထိုးနိုင်ခဲ့ခြင်းမရှိဘဲနဲ့နောက်ဆုံးမှာ Jake Paul ကအမှတ်နဲ့နိုင်သွားခဲ့တာဖြစ်ပါတယ်။ဒိုင်း3ယောက်မှာ2ယောက်က86မှ83မှနဲ့ဂျန်နဲ့တစ်ယောက်ကတော့80-80ပေးပြီးတော့3ယောက်လုံးက Jake Paul ကိုအနိုင်ပေးခဲ့တာဖြစ်ပါတယ်။ဂျိမ်ဘောကတော့သူ့အနေနဲ့မိုက်တိုက်ဆန်နဲ့အခုလိုထိုးခွင့်ရတာဂုဏ်ယူကြောင်းမိုက်တိုက်ဆန်ဟာအကောင်းဆုံးလက်ဝဲသမားတစ်ယောက်ဖြစ်ပြီးတော့သူ့အနေနဲ့မိုက်တိုက်ဆန်ကိုအားကျခဲ့သူဖြစ်တဲ့ဆိုပြီးတော့ပွဲပြီးမှချီးကျူးဂုဏ်ပြုသွားခဲ့ပါတယ်မိုက်တိုက်ဆန်ကတော့ဒီပွဲရှုံးပေမဲ့လည်းသူ့အနေနဲ့အခုလိုထိုးနိုင်တဲ့အချက်ကျေနပ်တယ်ဆိုပြီးတော့ပြောပါတယ
် Fully happy yes Are you surprised it went the distance
No I knew he was a good fighter I knew he was prepared I came to fight
ဒီပွဲရလတ်နဲ့ပတ်သက်ပြီးတော့ကျင်းနာလားဆိုတော့ကျင်းနာပါလေခုလိုထိုးနိုင်တဲ့အတွက်ပြောပါရယ်သူကတကယ်ကောင်းတဲ့လက်ဝေးသမားပါသူ့အနေနဲ့ပြင်ဆင်ထားမယ်ဆိုတာလည်းကျွန်တော်သိပါတယ်ဒါပေမဲ့ကျွန်တော်ဒီကိုလာတာလက်ဝေးထိုးဖို့လာတာပါကျွန်တော်အနေနဲ့ကိုယ့်ဘာသာကိုယ်ဘယ်လောက်ထိုးနိုင်တယ်လဲဆိုတာကိုပဲသိချင်တာပါဘယ်သူ့ကိုမှတက်တည်ပြဖို့မဟုတ်ပါဘူ
းမိုက်တိုက်ဆန်တော့ဒါဟာနှစ်ပေါင်း20နီးပါးအတွင်းလက်ဝေးချိုးဝိုင်းတဲ့ကိုပထမဆုံးအချိန်ပြောင်းဝင်ခဲ့တာဖြစ်ပါတယ်ဒိုင်ဆန်အနေနဲ့အသက်58နှစ်အရွယ်ကြမှလက်ဝဲကျိုးဝိုင်းတဲ့ကိုအခုလိုတကြောပြန်ဝင်လာပြီးတော့သူ့ထက်အသက်ထက်ဝက်လောက်ငယ်တဲ့သူတယောက်ကိုရှစ်ချီအပြည့်ထိုးပြီးတော့အမှတ်နဲ့ရှုံးသွားတာကြောင့်ရှစ်ဆက်ပြီးတော့ထိုးဖို့မရှိမရှိဆိုတဲ့အပေါ်မှာတော့သူ့ဘက်ကသုံးတရားအတိပြုပြောဆိုသွားခဲ့တာတော့မရှိပါဘူးဂျိမ်ဘောဟာဒီပွဲမှာနိုင်သွားတဲ့အတွက်စုချင်းငွေဖြစ်တဲ့အမေရိကန်ဒေါ်လာတန်40လောက်ရသွားပြီးတော့မိုက်တိုင်ဆန်ကတော့စုချင်းငွေဖြစ်တဲ့တန်30လောက်ရသွားခဲ့တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အောင်စားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ကိုရနိုင်တက်ဆက်ခဲ့တာပါဗျာအခုစီဇန်တွေနောက်ဆုံးရမြန်မာနဲ့ကမ္ဘာသတင်းတွေသုံးသပ်ချက်တွေနဲ့ရုပ်သံဗီဒီယိုတွေကို burmese.voanews.com နဲ့ voa burmese facebook youtube စာမျက်နှာတွေမှာအချိန်မရပြန်လည်ကြည့်နိုင်ပါတယ်ဗျာအခုတော့ကျန်းနေတဲ့အချိန်တုန်းကသတင်းအချင်းချင်းကိုကျွန်တော်ကပဲတင်ပြပါမယ်မြန်မာစစ်တပ်ကိုလက်နက်နဲ့တခြားကိရိယာပစ္စည်းတွေနှီးပညာတွေမပေးကြဖို့ဥရောပသမဂ္ဂ EU ကနိုဝင်ဘာ20နေ့မှာကုလသမဂ္ဂကိုတောင်းဆိုလိုက်ပါတယ်29ကြိမ်မြောက်ထရီနီလာကန်မှာလူအခွင့်အရေးကိစ္စတွေကိုစဉ်းစားတဲ့တတိယကော်မတီအတွက်အဆိုပြုဆုံးဖြတ်ချက်ကိုတင်သွင်းရမှာ EU ကအခုလိုပြောခဲ့တာပါလူအခွင့်အရေးကောင်စီဆုံးဖြတ်ချက်55မြင်းဆောင်20မှာပြောထားတဲ့အတိုင်းလက်နက် KMU ကြောင့်စစ်သုံးပစ္စည်းတွေတိုက်လေယာဉ်စီထောက်လိုင်းပစ္စည်းတွေနဲ့နှီးပညာတွေကိုမှလွဲပြောင်းမြောင်းချဖို့ EU ကတိုက်တွန်းထားတာဖြစ်ပါတယ်ညာတခါကုလသမဂ္ဂလူမျိုးရေးကောင်စီမှာဂါဇာအပြစ်ရရေးအဆိုပြုချက်ကိုတော့အမေရိကန်ပြည်ထောင်စုကဗီဒိုအနာသုံးပြီးပယ်ချလိုက်ပါတယ်။ဒါကြောင့်လွတ်ပေးရေးနဲ့ဂါဇာမှာအမြဲတမ်းအပြစ်ရရေးကိုတောင်းဆိုလိုက်ပြီးတော့အဆိုပြုဆုံးဖြတ်ချက်ဟာဟားမတ်စ်ကိုတရင်အမှားပေးရရောက်လိမ့်မယ်လို့အမေရိကန်ကပြောပါတယ်။ဒါကြောင့်လွတ်မြောက်ရေးမပါတဲ့အပြစ်ရရေးကိုမထောက်ခံဘူးလို့နှိမ့်နိုင်ပွဲတွေမှာပြောခဲ့တယ်လို့တာရှေခန်စစ်ဆုံးသက်ရေးဟာဒါကြောင့်လွတ်မြောက်ရေးနဲ့အတူလာရမယ်ဆိုတာကိုအရင်လူမျိုးရေးကောင်စီတောင်းဆိုချက်တွေမှာလည်းပြောထားပြီးဖြစ်တယ်လို့လည်းကုလသမဂ္ဂဆိုင်ရာဒုတိယအမေရိကန်သံမကြီးရောဘတ်ဘူကပြောပါရမညာရုရှားယူကရိန်းစစ်ပွဲမှာတော့ရုရှားမြေပြင်တပ်တွေတက်လာတာကိုဟတ်နိုင်ဖို့အတွက်မြေမြုံမိုင်းတွေကိုယူကရိန်းကိုပို့ပေးမယ်လို့အမေရိကန်ကာဝေးဝန်ကြီးကဗိုလ်တော်နေမှာပြောလိုက်ပါတယ်အမေရိကန်ကပေးထားတဲ့တာဝေးဖြစ်ဒုံးကျည်တွေကိုရုရှားနိုင်ငံရဲ့အထူးပစ်ခွင့်ကိုယူကရိန်းကိုအမေရိကန်ကမကြားသေးမီရပိုင်းတော့ကပေးလိုက်ပြီးတဲ့နောက်မှာအမေရိကန်ရဲ့ယူကရိန်းဆိုင်ရာမူဝါဒအပြောင်းလဲတွေကဒါဟာဒုတိယမူဝါဒအပြောင်းလဲဖြစ်လာပါတယ်ဒီနေ့မှာပဲမြောက်အတ္တလန္တိတ်စီးရေးမာမိတ်အဖွဲ့ NATO အဖွဲ့ဆိုင်ရာအမေရိကန်သံမကြီးဖြစ်သူ့ရဲ့သစ္စာခံမက်ထရူဝစ်တေကာကိုဗုဒ္ဓဟူးနေ့ကပဲရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကအစီအပြုလိုက်ပါတယ်ခင်ဗျာထိတ်တန့်သတင်းတွေကတော့ဒီနေ့တည်းတလောက်ပါပဲခင်ဗျာကျွန်တော်တို့ရဲ့ကြာသပတေးနေ့မနေ့ဖက်အစီအစဉ်လေးပြီးဆုံးခဲ့မှာခုအစီအစဉ်ဖြစ်မြောက်အောင်ဆောင်ရွက်ကြသူတွေကိုမိတ်ဆက်ပေးရရင်တော့အစီအစဉ်ထုတ်လွှင့်မှုကမတ်တင်ကြီးထိုက်ဖြစ်ပါတယ်ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်များကျွန်တော်ကတော့စီစဉ်မှုဖြစ်ဆောင်ရွက်ခဲ့တဲ့ညီညာရေးဖြစ်ပါတယ်ဒီကနေ့နဲ့စီစဉ်နေကိုရုပ်သံဆလောင်းအပြင် VOA website YouTube နဲ့ Facebook စာမျက်နှာတွေမှာကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်များအားလုံးဘေးရန်ကင်းကြပါစေခင်ဗျာ